to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေသောတာရှင်များရှင်။2018ခုနှစ်စက်တင်ဘာလ30ရက် VOA American တန်ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်။ဒီညအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးသွားမှာပါ
။ကျွန်တော်တာညူပါ။ Indonesia နိုင်ငံမှာငလျင်နဲ့နောက်ဆက်တွဲဆူနာမီလှိုင်းဒဏ်ခံခဲ့ရတာမလို့ဒီသစ်ဆုံးတဲ့ရေတွက်ဟာ100ကျော်သွားပြီဖြစ်ပါတယ်။တချင်းနာမှာရဲ့ဒီဆူနာမီလှမ်းဒဏ်ကိုအဆိုးဆုံးခံခဲ့ရတဲ့ပါလူမြို့ကိုအင်ဒိုနီးရှားသမ္မတကရောက်ရှိနေပါတယ်။ဒါပြင်ဒီပြင်းထန်တဲ့ထိုင်ဝမ်မုန်တိုင်းတိုက်ဖုံမုန်တိုင်းတစ်ခုဟာဆိုလို့ရှိရင်ဂျပန်ကျွမကြီးကိုဦးတည်တိုက်ခိုက်နေတာကြောင့်မလို့ဒီလက်မဆက်သေးတွေပြတ်တောက်နေပါတယ်။ဆရတဲ့ဒီထိတ်တန်းရောက်တဲ့တွင်တွေကိုရန်နေရတူကြီးညာပြီးတော့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။တော်တော်ရှင်နေနားဆင်ရမယ့်တင်းငွေညာရဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမရေးဆွေးနွေးခန်းမှာတော့
အဓိကပြောကြတဲ့အချက်ကတော့ကုလသမဂ္ဂဆိုတာပေါ့နော်။ဟိုငင်းငင်းချမ်းချမ်းအဖြစ်ဟောပါပေါ့နော်ပြဿနာဖြေရှင်းရေးကိုဥတည်ဖို့လိုတယ်ဆိုတဲ့အကြောင်းတကယ်လို့တချို့တခြားတော့ဟောပါပေါ့နော်အဖြစ်ဆုံးမဆောင်
ဘူးညောကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်လာတဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်ကိုဒေါခင်စိုးဝင်းကတွေ့ဆုံမေးမြန်းထားတာကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒါအပြင်ဂျပန်နိုင်ငံတိုကျိုမြို့မှာမုံတိုင်းသတင်းအရေးပေါ်ကြေညာထားတဲ့အကြောင်းနဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်နဲ့မြမပြည်မပေးစာများကဏ္ဍအပြင်ကဘာတလွားထူးခြားဆံပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိုက်တန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညွန့်ဦးနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင
်။ Indonesia နိုင်ငံမှာငလျင်နဲ့နောက်ဆက်တွဲဆူနာမီလှိုင်းဒဏ်ခံခဲ့ရတဲ့နေရာတွေတဲကတစ်ခုဖြစ်တဲ့ပါလူမြို့ကို Indonesia သမ္မတဂျိုကိုဝီဒိုဒိုတနင်္ဂနွေနေ့မှာရောက်လာပြီးတော့အပျက်စီးတွေကိုကိုယ်တိုင်လေ့လာကြည့်ရှိပါတယ်။အဲ့မှာကဲဆဲကုညီရဲ့အတွက်တာဝန်ယူအလုပ်လုပ်နေကြတဲ့တပ်ဖွဲ့တွေကိုတွစ်ဆုံပြီးတော့နေရောညပါအလုပ်လုပ်နိုင်ရေးအစင်းသစ်ပြင်ထားလို့ဆိုပြီးတော့သူကမှားကြပါတယ်။ခုနှစ်သက်သမငါပြင်းအားရှိတဲ့ငလျင်အားဆိုလို့ရှိရင်အင်ဒိုနီးရှားနိုင်ငံဆူလာဝစီကျွန်းကိုတောက်ကြနေမှာလှုပ်ခတ်ခဲ့တာကြောင့်ပြင်းထန်တဲ့ဆူနာမီလိုင်းတွေဖြစ်ခဲ့ပြီးတော့အခုတနင်္ဂနွေနေ့အထိရထားတဲ့ဆင်းရဲဆိုရင်တော့ငလျင်ကြောင့်ဆူနာမီကြောင့်သေဆုံးသူ132ဦးရှိခဲ့ပြီးတော့ဒဏ်ရာသူတွေကလည်း900ကျော်ရှိပါတယ်။လူဦးရေ18,000လောက်ဟာဘေးဒုက္ခတွေကဲဆဲစခန်း24ခုမှာခိုလုံနေရပါတယ်။စစ်စစ်ဝဝကိုထိခိုက်ခဲ့တဲ့ပါလူမျိုးမှာတော့လူတွေဟာအပျက်စီးတွေထဲမှာပိတ်မိနေပါတယ်။အပျက်စီးပုံတွေကြားထဲကနေပြီးတော့အကူအညီတောင်းအဟစ်ငွေယူတန်တွေကြားနေရတော့မယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ကဲဆဲကူညီအေဂျင်စီအကြီးအကဲမိုဟာမက်ဆူဂီကပြောပါတယ်။ပျက်စီးတွေကိုဖယ်ရှားဖို့အတွက်ဆက်ရန်ရာတွေအတော့ကိုလိုအပ်နေပြီးတော့အခုလက်ရှိဒီကဲဆဲကူညီလူဝင်အားနဲ့တင်မလုံလောက်သေးဘူးလို့ပြောပါတယ်။တေဆုံဆင်းဟာထောင်ကနန်းအထိဖြစ်လာနိုင်တယ်လို့လည်းဒုတိယသမ္မတကခန့်မှန်းထားပါတယ်။လက်စစ်မီးတွေလည်းပြတ်တောက်ကုန်တာကြောင့်မလို့အဝေးအဆွန်ဖြောင်းမှရှိတဲ့သတင်းအချက်အလက်တွေကိုရဖို့ခက်နေတယ်လို့သိရပါတယ်။ကြီးမားတဲ့ဆူနာမီလှိုင်းလုံးကြီးတွေဟာဆူလာဝစီပြည်နယ်ရဲ့အချက်ချာပါလူနဲ့ဒေါင်ဂလာတို့ကိုရိုက်ခတ်ခဲ့တာပါ။ခုနှစ်သက်သမငါပြင်းအားရှိတဲ့ငလျင်ကြောင့်မလို့လူရာကနန်းတရားရခဲ့ပြီးတော့အဲ့နောက်တော့ပေ20နီးပါးလောက်ရှိတဲ့လှိုင်းလုံးကြီးတွေဖြစ်ခဲ့ပါတယ်။ငလျင်ကြောင့်နောက်ဆက်တွဲငလျင်လေးတွေလည်းအတော်များများလှုပ်ခတ်ပြီးတော့လေစိတ်လန်းတရားနဲ့အခြားလမ်းမဆက်သွေးတွေလည်းထိခိုက်ကုန်ပါလေ။အခုရတဲ့အသေးပြောက်စင်းရဆိုလို့ရှိရင်ပါလူမျိုးပတ်ဝန်းကျင်တစ်ခုတည်းကဖြစ်ပါတယ်။ဒုံဂလာဘက်ကဘာမှသတင်းအချက်လက်မရသေးဘူးလို့တောင်းရှိသူတွေကပြောဆိုပါတယ်ခင်ဗျာ
။ဂျပန်နိုင်ငံရဲ့ပင်မကျွန်းကြီးဖြစ်တဲ့ဟွန်ရှူကျွန်းကိုဥတီတိုက်ခိုက်လာနေတဲ့အင်အားပြင်းတိုက်ဖုံမုန်တိုင်းကြောင့်လင်းခီးစင်တွေနဲ့ရထားခီးစင်တွေဖျက်သိမ်းခဲ့ရသလိုလျှက်စင်မီပြတ်တောက်တာတွေနဲ့လည်းရင်ဆိုင်နေရပါတယ်။ဒါပြင်ပြီးခဲ့တဲ့လကမုန်တိုင်းနဲ့ခန်းလိုက်ရပြီးတော့အခုခါမှပြန်လည်ထူထောင်ရေးလုပ်နေတဲ့နေရာတွေကနေလည်းလူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းဖေးခဲ့ရပါတယ်။ပြီးခဲ့လကဖြစ်ခဲ့တဲ့တိုက်ဖုန်းမုန်တိုင်းအတွင်းမှာကြီးကျယ်ကြီးလက်မှုရခံလိုက်ရတဲ့အိုဆာကာမြို့ကခန်ဆိုင်နိုင်ငံတကာလေဆိပ်ရဲ့လေယာဉ်ပြေးလည်ကိုတော့တနင်္ဂနွေနေ့နဲ့17နှစ်ကြီးကနေတနင်္လာနေ့မနက်6နှစ်အထိပိတ်သွားမှာဖြစ်တယ်ဆိုပြီးတော့ပြောပါရယ်ဒီလေဆိပ်ကိုစက်တင်ဘာ21ရက်နေ့ကမှအကုန်လုံးပြန်ပြီးတော့ဖွင့်ခဲ့တာဖြစ်ပါရယ်လေကြောင်းလိုင်းတွေအနေနဲ့ခီးစင်ပေါင်း1100ကျော်ကိုဖျက်ပစ်ခဲ့ရတယ်လို့ဂျပန်နိုင်ငံရဲ့ NHK သတင်းဌာနကပြောပါရယ်ဂျပန်နိုင်ငံလေပိုင်းနဲ့နောက်ပိုင်းဒေသတွေကလော်ကယ်ရထားတွေကြီးတန်ရထားတွေပြေးဆွဲမှုတော်များများကိုရပ်ဆိုင်းထားတယ်လို့လည်းဂျပန်အနောက်ပိုင်းနဲ့လေပိုင်းရထားပို့ဆောင်တာဝန်ရှိသူတွေကပြောပါရယ်တိုကျိုမြို့ပေါ်ကရထားခီးစဉ်နဲ့အားလုံးကိုတနင်္ဂနွေနေ့ည8နာရီကစပြီးရပ်ဆိုင်းလိုက်ပြီးဖြစ်သလိုကြီးတန်ရထားခီးစဉ်တချို့ကိုလည်းရပ်ဆိုင်းလိုက်တယ်လို့ဂျပန်ရှေ့ပိုင်းဌာနကပြောပါရယ်ဒါပြင်မြေအောက်ရထားပြေးဆွဲမှုတချို့ကိုလည်းရပ်ဆိုင်းသွားမှာဖြစ်တယ်လို့တိုကျိုရထားပို့ဆောင်ဌာနကပြောပါရယ်ဂျပန်နိုင်ငံအနောက်ပိုင်းနဲ့တောင်ပိုင်းဒေသတွေမှာအင်တောင်စု9သိန်းလောက်ကိုဘေးလွတ်ရာကိုရွှေ့ဖို့အမိန့်ထုတ်ထားပြီးတော့အိုကီနာဝါနဲ့ကာဂိုရှိမခရိုင်တွေမှာအင်တောင်စု3သိန်းလောက်လျှက်စစ်မီပြတ်တောက်တဲ့ပြဿနာနဲ့ရင်ဆိုင်နေရပြီးလူ60လောက်လည်းဒဏ်ရာရခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
2016အမေရိကန်ယူကောက်ပွဲကိုရုရှားကအနှောက်အယှက်ပြုခဲ့တယ်ဆိုတဲ့စွဲချက်အထူးစုံစမ်းမှုကိုကြီးကြပ်နေရတဲ့ဒုတိယရှင်းနေချုပ် Rob ရော့ဘ်စတန်နဲ့သမ္မတဒေါ်နယ်ထရမ့်တို့တွေ့ဆုံမဲ့ရက်ကိုမတတ်မှတ်ရသေးဘူးလို့သမ္မတအိမ်ပြောကပြောပါတယ်ဒူရှင်နေချုပ်ဖြစ်တဲ့ရော့ဘ်ရူစတန်ဟာသမ္မတထရမ့်ကိုယာယီကနေဖယ်ရှားနိုင်ဖို့အထောက်အထားတွေရအောင်သမ္မတထရမ့်ပြောဆိုတာတွေလျှို့ဝှက်အသံဖန်းယူဖို့ညွှန်ကြားခဲ့တဲ့ဆိုတော့နယူးယောက်တိုင်းစ်သတင်းစာကြီးရဲ့ဖော်ပြချက်ထွက်လာပြီးတဲ့နောက်အဲ့ဒီပုံမှာသမ္မတနဲ့ဒူရှင်နေချုပ်တို့အကြားမှာတင်မာမှုတွေရှိနေပါတယ်ဒုတိယရှင်နေချုပ်ရော့ဘ်စတန်ကတော့ဒီဆွဲချက်တွေကိုငင်းပါတယ်သမ္မတနဲ့ဒူရှင်နေချုပ်တို့သူတို့နှစ်ဦးဒီပတ်ထဲတွေ့ဆုံဖို့ရှိပေမဲ့တရားရုံးချုပ်တရားသူကြီးအစိုးပြုခံရသူတရားသူကြီးကေဗင်နော့ရှ်အမှုကိစ္စဖြစ်နေတာကြောင့်နောက်ဖက်ထိရွှေ့ဆိုင်းသွားနိုင်တယ်လို့အိမ်ပြီးတော့ပြောခွင့်ရသူဆာရာဆန်ဒါစ်က Fox News သတင်းဌာနကိုပြောခဲ့ပါတယ်။ဒူရှင်နေချုပ်ရော့ဘ်စတန်ဟာလူစတန်ဟာထူးဆောင်ဆိုင်မှုရောဘတ်မူလာဦးဆောင်တဲ့ရုရှားအရေးဆောင်ဆိုင်မှုကိုကြီးကြပ်ရသူဖြစ်တော်မူလို့သမ္မတထရမ့်ရဲ့ဝေဖန်ခံရတဲ့ပြစ်မှတ်တစ်ခုလို့ဖြစ်နေတယ်လို့လည်းသုံးသပ်ကြပါတယ်။ရုရှားရေးစုံစမ်းမှုလက်နဲ့ချီပြီးတော့ကြန့်ကြာနေတာကြောင့်တရားရေးဌာနရဲ့ဆောင်းချက်တွေပေါ်မှာသမ္မတထရမ့်ကဝေဖန်ပြောကြားနေပြီးတော့အခုနယူးယောက်တိုင်းစ်သတင်းစာဖော်ပြချက်နောက်မှာတော့သူတို့နှစ်ဦးရဲ့တင်မာမှုတွေပိုလာဝင်ရပါတယ်ခင်ဗျာ
။တရားရုံးချုပ်တရားသူကြီးဖြစ်ဆိုပြုခံထားတဲ့တရားသူကြီး Brett Kavanaugh အပေါ်မှာဆွဆွဲချက်တွေကိုစုံစမ်းဆွဆွေးမှုလုပ်နေပေမဲ့သူ့ပေါ်သမ္မတ Donald Trump ရဲ့ထောက်ခံမှုကတော့ရှိနေတော့မှာဖြစ်ပါတယ်။နောက်ဆုံးအားလုံးပြပြလဲလဲနဲ့ဆုံးသက်သွားလိမ့်မယ်လို့သမ္မတ Donald Trump ကပြောပါတယ်။ West Virginia မှာလုံမဲ့လူလူစီဝေးပွဲကိုမသွားခင်စနေနေ့နေ့လယ်ပိုင်းကတော့အင်မီရိုတောင်မတ်မြတ်ခင်းပြည်မှာသမ္မတထရမ့်ကသတင်းတောက်တင်နဲ့တွေ့ဆုံစကားပြောချိန်မှာအခုလိုသူ့ရဲ့မျှော်လင့်ချက်ကိုပြောသွားတာပါ FBI ပြည်တော်စုထောက်လိုင်းဘယူရိုဟာတရားသူကြီးကေဗနော့ဟာလိမ်မိုင်းဆိုင်ရာစော်ကားမှုလုပ်တယ်လို့ဆွဆွဲထားတဲ့အမျိုးသမီးတွေအပါအဝင်အားလုံးကိုတွေ့ဆုံမေးမြန်းနေပြီလို့သမ္မတထရမ့်ကပြောပြီးတော့တရားသူကြီးကေဗနော့အတွက်အားလုံးချောချောမွေ့မွေ့ဖြစ်သွားလိမ့်မယ်လို့လည်းမျှော်လင့်တဲ့အကြောင်းသမ္မတထရမ့်ကပြောသွားပါတယ်။သမ္မတထရမ့်ကဒီလိုပြောနေပေမဲ့လည်း FBI စုံစမ်းမှုတွေအပေါ်မှာအင်ဂျီရောကကန့်သတ်မှုတွေလုပ်တယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်။အထူးသဖြင့်တော့တရားသူကြီးကေဗနော့ဟာကျောင်းသားဘဝမှာသူ့ကိုလိမ်မိုင်းဆိုင်ရာမတော်မတရားလုပ်တယ်လို့နောက်ထပ်ဆွဆွဲသူဂျူလီစတ်နစ်ကိုနေရအမှုကိုစုံစမ်းခွင့်မပေးဘူးလို့သတင်းထွက်တာပါဒါပေမဲ့လည်းစုံစမ်းမှုပေါ်မှာဒီလိုကန့်သတ်တယ်ဆိုတဲ့သတင်းတွေကိုတော့အစိုးရတာဝန်ရှိသူတွေကငင်းဆန်ခဲ့ပါတယ်စုံစမ်းမှုရဲ့အတိတ်နဲ့အချိန်ကာလကိုအထက်လွှတ်တော်ကပြင်ဆင်ဆောင်ရွက်တာဖြစ်တယ်လို့အင်မီရောပြောခွင့်ရသူကပြောပါတယ်အင်မီရောအနေနဲ့ကတော့ FBI ရဲ့စုံစမ်းမှုတွေကိုသူတို့လုပ်ဖို့ခွင့်ပြုထားပြီးသားဖြစ်တယ်လို့လည်းဆိုပါတယ်ခင်ဗျာ
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုအမေရိကန်တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်မြောက်ကိုရီးယားစုအနေနဲ့အမေရိကန်စီကနေပြီးတော့ယုံကြည်မှုအလုံးလောက်မရပဲနဲ့နျူကလ িয়ার ဖြတ်သိမ်းရေးကိုလုပ်မှာမဟုတ်ဘူးလို့မြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးကစနေနေ့မှာပြောပါတယ်။အမေရိကန်ကိုမယုံရဘဲနဲ့တော့ကျွန်တော်တို့ရဲ့အမျိုးသားလူညုံရေးကိုလည်းယုံကြည်စိတ်ချလိုက်ကြမှာမဟုတ်ဘဲနဲ့ဒီလိုမျိုးခြေနေမျိုးမှာတော့သူတို့အနေနဲ့ကိုယ့်ဘာသာကိုယ်တစ်ဖက်သက်လက်နက်ဖြတ်သိမ်းသွားဖို့မဖြစ်နိုင်ဘူးလို့ဒီမြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးကကုလသမဂ္ဂထရီညီလာခံမှာပြောလိုက်တာပါ။မြောက်ကိုရီးယားစုရဲ့နျူကလ িয়ার ဖြတ်သိမ်းရေးအစီအစဉ်တွေဟာခိုင်မာမှုမရှိကြောင်းဒီကမှာခင်ဗျခိုင်မာမှုရှိကြောင်းဒါပေမဲ့လို့ဒီလိုမျိုးဖြစ်ဖို့တခုတည်းသောနီလန်ကအမေရိကန်အပေါ်မှာပြည့်ဝယုံကြည်မှုရှိအောင်လုပ်ပေးနိုင်မှသာဖြစ်လာမှာဖြစ်တယ်လို့နိုင်ငံရေးဝန်ကြီးရီယွန်ဟိုးကပြောဆိုသွားတာဖြစ်ပါတယ်ခင်ဗ
ျပါရှန်ပင်လယ်ကွေ့တဲ့ကမဟာဗျူဟာချတဲ့ဟော်မုဇ်ရေလက်ချမ်းမှာအမေရိကန်ရေတပ်စစ်သင်္ဘော USS Theodore Roosevelt နဲ့အီရန်တော်လိုင်းအဆောင်တပ်ကရေတပ်ချမ်းမှာအနီးကထိတ်တိုက်တွေ့ခဲ့တာကိုအီရန်စိုးရပိုင်းရုပ်သံလိုင်းကစနေနေ့မှာထုတ်လင်းပြသခဲ့ပါတယ်။အမေရိကန်နိုင်ငံကအီရန်နိုင်ငံပေါ်မှာဒဏ်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်ပြီးဒေါနယ်ထရမ့်အစိုးရကလည်းအီရန်နိုင်ငံရဲ့ရေနံတင်ပို့မှုလုံးဝလုပ်လို့မရအောင်လုပ်သွားဖို့စီစဉ်နေတဲ့ကြားမှာပဲအီရန်နိုင်ငံကလည်းသူတို့ရဲ့အင်အားကိုပြသတဲ့အနေနဲ့အခုလိုထုတ်လင်းပြသလိုက်တာဖြစ်ပါတယ်။ဒီဗီဒီယိုမှတ်တမ်းကိုတော့ပြီးခဲ့တဲ့မတ်လကရိုက်ထားတာဖြစ်တယ်လို့ဆိုပြီးအဲဒီမှာအီရန်တော်လိုင်းအဆောင်တပ်ရဲ့မော်တော်ဘုတ်တွေအမေရိကန်စစ်သင်္ဘောနာကတ်လာတာကိုပြထားပါတယ်။ဒီဗီဒီယိုဖိုင်နဲ့ပတ်သက်ပြီးတော့အမေရိကန်ရေတပ်ကတော့တစုံတရာပြောဆိုခြင်းမရှိခဲ့ပါဘူးခင်ဗျာ။
မက်ဆီဒိုနီးယားနိုင်ငံမှာတော့သူ့ရဲ့နိုင်ငံအမည်ကိုပြောင်းသင့်မသင့်လူလူဆန္ဒခိုင်ပွဲအခုတနင်္ဂနွေနေ့မှာပြုလုပ်နေပါပြီ။အိန္ဒိချင်းဂရိစ်နိုင်ငံနဲ့ဆက်စုနှစ်နဲ့ချီပြီးတော့ငင်းပွားမှုကိုအဆုံးသတ်ဖို့အတွက်နိုင်ငံရဲ့အမည်ကိုမြောက်ပိုင်းမက်ဆီဒိုနီးယားအဖြစ်အမည်ပြောင်းဖို့အတွက်ဆန္ဒခိုင်ပွဲလုပ်တာပါ။ဒါဟာမက်ဆီဒိုနီးယားနိုင်ငံကို NATO မြောက်အတလန်တိတ်စာချုပ်အဖွဲ့ဝင်နဲ့ဥရောပသမဂ္ဂနိုင်ငံအဖွဲ့ဝင်တွေဖြစ်သွားစေဖို့အတွက်လမ်းပွင့်သွားဖို့လည်းဖြစ်ပါလေ။မက်ဆီဒိုနီးယားဆိုတာဟာမက်ဆီဒိုနီးယားမြောက်ပိုင်းကိုရွေတာဖြစ်တယ်လို့ဂရိကညင်းဆိုနေပါတယ်။ဆိုလိုတာကတော့ဒီမက်ဆီဒိုနီးယားလို့ဆိုခြင်းအဖြစ်ဂရိမြောက်ပိုင်းမှာရှိတဲ့မက်ဆီဒိုနီးယားဒေသတွေကိုပါသူတို့ပိုင်ဖြစ်သတ်မှတ်ဖို့အတွက်သုံးနာဆိုပြီးတော့ဂရိဘက်ကဆွဆွဲပါတယ်။ဒါကြောင့်မလို့အရင်ယူကိုစလာဗီးယားပြည်တော်စုတဲကနေပြီးတော့ခွဲထွက်ခဲ့တဲ့ဒီနိုင်ငံကိုမက်ဆီဒိုနီးယားဆိုတဲ့နိုင်ငံအမည်ကနေပြီးတော့ပြောင်းလဲဖို့ဆိုပြီးတော့ဂရိစ်ဘက်ကနေဖိအားပေးခဲ့တာပါ။ ဒီအတွက်ဒီအမည်နဲ့ NATO နဲ့ EU အဖွဲ့ဝင်ဖြစ်ရေးကိုလည်းတခြားလုံး Greek ဘက်ကကန့်ကွက်နေပါတယ်။ Macedonia ဝန်ကြီးချုပ်ကတော့ Greek ဘက်ကအခုလိုတောင်းဆိုတာဟာသူတို့ရဲ့အချုပ်အခြာအာဏာကိုထိပါတာလို့ဆိုပါတယ်။နောက်ပိုင်းမှာတော့နှစ်ဖက်အပြန်အလှန်ညှိနှိုင်းပြီးတော့ Macedonia ကိုနိုင်ငံအမည်ပြောင်းဖို့လူလူဆန္ဒခိုင်ခွဲလုပ်မယ်ဆိုပြီးတော့ဖြစ်လာတာပါခင်ဗျာ။
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညူနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါအခုရင်ဆုံးတော့သတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးခြင်းပါတယ်ဂျပန်နိုင်ငံမှာအင်အားပြင်းတိုက်ဖုန်းမုန်တိုင်းတိုက်ခတ်မယ်လို့အစိုးရကကြိုတင်သတိပေးချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်တိုကျိုမြို့မှာအရေးပေါ်အခြေအနေကြီးညာထားပါတယ်တိုကျိုမြို့ကမြန်မာမိသားစုတွေကိုဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးမှာပါ
တိုကျိုမြို့မှာနေထိုင်အလုပ်လုပ်ကိုင်နေတဲ့မြန်မာအမျိုးသမီးတူကတော့တိုင်ဖုန်းမုန်တိုင်းအခြေအနေကိုပြောပြပါတယ်
ရရှင်းလာရဲစားပြီးကျထားရဲလည်းပုံရက်သွားပြီကားရဲလည်းလမ်းမမှာမရှိသလောက်ဖြစ်သွားပြီလေရတဲ့တော်တော်လေးတိုက်နေတယ်အပြင်မှာအရေးပေါ်ကားရဲတယ်သွားရဲကြားတယ်ဘာဖြစ်လဲတော့မသိဘူးပေါ့နော်ဒါပေမဲ့ဒီလိုမျိုးစောစောစီစီရထားပိတ်တယ်ဆိုတော့ပထမဆုံးအချိန်ပဲရှင်းလာရင်ဒီရထားပိတ်တယ်ဆိုတော့တခါမှမရှိဘူးမကြားဘူးတော်လို့တဲ့တော့ TV တရင်ကလာနေတာကတော့ဖြစ်နိုင်လို့ရှိရင်ကိစ္စမရှိလို့ရှိရင်အပြင်လုံးဝမဆက်ပါနဲ့တဲ့ည7နာရီနောက်ပိုင်းက7နာရီ12နာရီ1နာရီ2နာရီ3နာရီခီလောက်ကတို့ကျမကျမ်းမယ်ဆိုရဲသတင်းအခုလေးတင်းမှလာနေပါတယ်ရှင်ဂျီကတော့မပြတ်ဘူးမီးတွေကတော့ပြတ်တဲ့နေရာတွေတော်တော်လေးပြတ်တယ်ဒါမှမဟုတ်အခုဖုံးနေပါလေလက်ချချင်းသွင်းထားဖို့တို့တီးမှာအခုပြောနေတယ
်တိုင်ဖုန်းမုန်တိုင်းတိုကျိုကိုဝင်လာမဲ့အခြေအနေတွေကြောင့်စားသောက်ဆိုင်တွေအကုန်ပိတ်လိုက်ရကြောင်းဆွေမြမစားသောက်ဆိုင်ပိုင်ရှင်ဒေါ်တန်းတန်းကြိုင်ကပြောပါတယ်
အဲတကြောမှုန်တိုင်းဝင်မယ်ဆိုလို့ရှိရင်ဟိုဒီစားတွေကိုဘောနော်အဲစစ်နိုင်မှာပိတ်မယ်လို့ပြောတဲ့အတွက်ကြောင့်မလို့ဆိုင်မှာလာလို့တဲ့ကလေးတွေလည်းအဲစစ်နိုင်မှာပြုခင်မှာသူတို့ပြန်ပြီးဖြူရတာပေါ့နော်စင်ထွက်တဲ့လူတွေအလုံးလည်းရခိုင်လမ်းပိတ်လို့ရှိရင်အိမ်မင်းလို့မရမှာဆိုလို့နောက်ပြီးတော့ဧည့်သည်တွေပေါ့မြန်ပြင်ရတဲ့အတွက်ကြောင့်မလို့ဆိုင်နေအလုံးအားဆိုလို့ရှိရင်စောစောစီစီပိတ်ရတဲ့အတွက်ကြောင့်မလို့ဟိုဘာပြောဒီနေ့တနေ့ရောင်းရတဲ့ဝင်များလည်းနည်းနည်းရော့သွားတာပြုချင်အဲ့ဒါမှမဟုတ်လည်းကိုယ်တော်ကလည်းထိခိုက်တာပေါ့ CPS ကြောင်ညာခါတဲ့အတွက်ကြောင့်မလို့တချို့လူတွေကတော့ပြင်ဆင်ထားကြရတာပေါ့ကျွန်မတို့လည်းနည်းနည်းပါးပါးတော့စားပြားလေးတွေအဲ့လိုရေးလေးပါလေးတွေနည်းနည်းတော့စုဆောင်းထားတော့ပေါ့နော
်ဂျပန်တောင်ပိုင်းကနေမြောက်ပိုင်းဘက်ကိုဥတီရွေလျားနေတဲ့တိုင်ဖုန်းမုန်တိုင်းကြောင့်ဂျပန်အစိုးရကကြိုတင်ပြင်ဆင်မှုတွေလုပ်ထားပြီးတဲ့အကြောင်းကိုလည်း NHK သတင်းဌာနမှလုပ်နေတဲ့ဦးကျော်ကျော်စိုးကပြောပြပါတယ
်ဆိုတော့ဦးလောလောဆယ်တော့ဦးစကာဦးကျော်သွားတဲ့နေရာမှာရောက်နေပြီမုန်တိုင်းကဟိုနေရရှာတဲ့နှုတ်ကနေတဲ့တနာရီမှအဲ10ကီလို15ကီလိုမီတာလောက်ပဲသွားတာဆောက်လောလောဆယ်တိတ်ဆောင်ဖို့အတွက်အမိတ်ထုတ်ထားတာဗောလေဆောက်အဲ့လိုလူတသိန်းကျော်ကျော်လောက်ကတော့ခိုလုံကြီးစကန်နေမှာကြောင်းဝင်းနေနေကြတာဗောလေအဲ့ဒါကအဲကာကိုရှိမာဟီရိုရှိမာဝါကာယာမာအဲနာရာအဲဟီမေတိုကူရှိမာနေထွက်တဲ့ချိန်လောက်ဆိုရင်တိုကျိုပတ်ဝန်းကျင်ကိုဖြတ်မှာအဲပြည်သူပိုင်းမူလာတန်းကျောင်းနေမှာဒီအာလုံနီပါဟာခလုံးစခန်းနေပဲဆိုတော့အဲ့မှာသူကကုန်ပြညာထားပြီးသားအဲ့မှာဆိုင်မှုတွေထောင်းလာ emergency shelter area emergency shelter ဆိုပြီးတော့ရေးတာအဲ့ဒီမှာအဲအရေးကြီးကိစ္စရှိတဲ့ခါကြရင်တဘာပေးအနေကြောက်တဲ့ခါကြလို့ရှိရင်အဲ့ဒီမှာအဲလူတွေအိမ်မပြန်နိုင်ဘူးကိုယ်အိမ်မပြန်နိုင်ရင်ဒီမှာသွားပြီးတော့ဆောင်ရှိတယ်ရေးရှိတယ်စားကြအချောက်ချမ်းရှိတယ်ခဏတစ်ဖြုတ်တညတာတဲခိုးလို့ရတယ်အဲ့ဒါမျိုးလှုပ်ထားပေးတာ
တိုင်ဖုန်းမုန်တိုင်းကြောင့်တိုကျိုအပါအဝင်အခြားမြို့ကြီးတွေမှာလေယာဉ်ခရီးစဉ်တွေရောရထားခရီးစဉ်တွေပါဖျက်သိမ်းခဲ့ရသလိုလျှက်စစ်မီပြတ်တောက်တဲ့နေရာအများအပြားလည်းရှိနေပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့တနင်္လာညရဲ့ပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့မြမရေးဆွေးနွေးခန်းကိုအရင်ဆုံးတင်ဆက်ပေးပါမယ်ရခိုင်မြောက်ပိုင်းအရေးမှာတစ်ဖက်နိုင်ငံကိုတိုင်းဆောင်သူတွေပြန်လည်လက်ခံရေးအ мян စတင်ဖို့ဟာနိုင်ငံတကာရောပြည်ရင်းအတွက်ပါဦးစားပေးဆောင်ရွက်ရမယ့်ကိစ္စဖြစ်တယ်လို့ပြည်အောင်စုဝန်ကြီးဦးကျော်တင်ကပြောပါရယ်ဒုက္ခသည်တွေနေရပြင်ရေးအစီအစဉ်မှာကုလသမဂ္ဂရဲ့အခမ်းကဏ္ဍကအရေးပါတယ်ဆိုတာကိုမြန်မာအစိုးရအနေနဲ့လက်ခံထားပြီးအခုဆိုရင်ပထမအဆင့်ပူးပေါင်းဆောင်ရွက်မှုတွေစတင်ဆောင်ရွက်နေပြီလို့လည်းဆိုပါရယ်နယူးယောက်ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်လာတဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်ကိုဒေါက်ကင်ဆိုးဝင်းကတွေ့ဆုံမေးမြန်းထားတာကိုအခုသတင်းပတ်ရဲ့မြန်မာအရေးအစီအစဉ်မှာနားဆင်နိုင်ပါတယ်
ကုလသမဂ္ဂထွေထွေညီလာခံတက်ရောက်ဖို့ညောင်ညူရောက်နေတာပေါ့နော်အဲ့တော့ဒီကုလသမဂ္ဂထွေထွေညီလာခံကြီးမှာကုလသမဂ္ဂအတွင်းမှုချုပ် အန်တိုနီယိုဂူဒီရက်စ်ကနေပြီးတော့ဒီအာဆီယံနိုင်ငံသားရေးဝင်ကြီးတွေနဲ့လည်းတွေ့ခဲ့တာရှိပါတယ်။အဲ့တော့ဝင်ကြီးလည်းတက်ခဲ့မှာပါ။အဲ့ဒီမှာကုလသမဂ္ဂတွင်းမှုချုပ်ကနေပြီးတော့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့သူအကြံပေးသွားတာလေးရှိပါတယ်။ဒီအထဲမှာဒီမြန်မာပြည်ပြည်နယ်မှာရှိတဲ့ဒီလူခွေရေးချိုးဖောက်မှုတွေပေါ့လူသားချင်းစာနာမှုထောက်ထားတာနေနဲ့ပတ်သက်ပြီးတော့သူစိုးရိမ်မကင်းဖြစ်တယ်လို့ပြောပါတယ်။ဒီဟာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဘက်ကပေါ့လေဟိုဘယ်လိုများပါဝင်ဆွေးနွေးခဲ့တာရှိပါလဲရှင်
။ဒီရခိုင်ရေးကိစ္စကတော့ဒီစီးပွားရေးမှာဆွေးနွေးရကိစ္စမရှိတော့လည်းပဲအတွင်းမှုချုပ်ကဒီကိစ္စနဲ့ပူပန်နေဆိုတာသိတဲ့အတွက်ကျွန်တော်တို့အနေနဲ့ဒီကိစ္စမှာဖြည့်ရှင်းဖို့အတွက်ကျူပန်းဆောင်ရွက်မှုလေးတွေရှင်းပြပါတယ်။အဓိကနံပါတ်၁ကတော့အခုလောလောဆယ်အာယုံဆိုင်တင်တာဒီဒီအဲတိတ်ဆောင်သွားတဲ့လူတွေကိုပြန်လဲအဲလက်ခံရေးပေါ့နော် repetition process အမြန်ဆုံးစတင်မှုကိစ္စဖြစ်တဲ့ဆိုတော့ကျွန်တော်အဲ့ဒါကိုပြောပါတယ်။အဲ့တော့ကျွန်တော်တို့ဘက်ကဘင်္ဂလားဒေ့ရှ်ရဲ့လက်မှတ်ထိုးထားပြီးတဲ့နောက်ပိုင်းဟိုကျွန်တော်တို့လုံတင်လုံတင်တာပြင်ဆင်တဲ့အကောင်ပြင်ဆင်ပြီးပြီဒါပြီးခဲ့တဲ့ January 23ရက်နေ့ကစပြီးတော့ကျွန်တော်တို့လက်ခံမှုဟိုအဆင်သင့်ဖြစ်နေပြီဆိုတဲ့အကြောင်းကျွန်တော်အဲ့ဒီကိစ္စလည်းရှင်းပြတယ်။ဒါပေမဲ့ကျွန်တော်တို့ကလက်ခံနေပဲဖြစ်နေတယ်ဟိုတစ်ဖက်ကပို့တဲ့ဘက်ကဘင်္ဂလားဒေ့ရှ်ပေါ့နော်ဘင်္ဂလားဒေ့ရှ်မပို့တဲ့မြာကျွန်တော်တို့ကတော့စောင့်နေရမယ့်အနေအထားပဲရှိတယ်ကျွန်တော်တို့အနေနဲ့ကတော့မိရိုဘိုင်းကလက်ခံမှုအဆင်သင့်ရှိနေဆိုတော့ကြောင်းပြောတယ်နောက်တစ်ပိုင်းကတော့ကုလသမဂ္ဂနဲ့ကျွန်တော်တို့အဒီပြည်သနာကမှာကုလသမဂ္ဂအခန့်ကဏ္ဍကိုလည်းရေးကြည့်တယ်ဆိုတော့ကျွန်တော်ပြောတယ်အဲ့တော့ကုလသမဂ္ဂနဲ့လည်းကျွန်တော်တို့ UNHCR နဲ့ရော UNDP နဲ့ရောကျွန်တော်တို့ဒီဟာပေါ့နော်သုံးဖွဲ့ဆိုင်လက်မှတ်ရေးထိုးထားတာရှိတယ်အဲ့တော့သူတို့လုပ်ငန်းတွေလည်းအခုစတင်နေပြီ UN ရဲ့လုပ်ငန်းတိုင်းပေါ်တော့သူကထုံးစံတိုင်းပဲလုပ်ငန်းမစခင်သူက assessment ဆိုတာ question ပြီးတော့အကဲခတ်မှုတွေလုပ်တယ်အဲ့တော့ကျွန်တော်တို့ကပထမဆင့်အနေနဲ့ဟိုပေါ့ပထမဆင့်အနေနဲ့ကျွန်တော်တို့ကကြေးရွာကျွန်တော်တို့23ရွာရွေးပေးထားတယ်အဲ့ဒီဟာကိုသူတို့ on ground မှာသူတို့အဖွဲ့တွေ question ပြီးတော့ဘာတွေလိုအပ်ချက်ရှိတော့စစ်ဆေးပြီးပါပြီအဲ့တော့ပြန်လာရပြီနောက်တစ်ဆင့်ကိုကျွန်တော်တို့နောက်ထပ်ရွာ26ရွာလောက်ထပ်တိုးပေးဖို့ဆိုပြီးတော့ကျွန်တော်တို့စီစဉ်ထားတာရှိပါတယ်အဲ့တော့ဒါအမြေပြင်မှာ account ထဲဖော်နေပါပြီအဲ့တော့ဒီဟာလည်းတိုးတက်မှုတွေရှိနေပါတယ်။နောက်ပြီးတော့ကျွန်တော်တို့ကုလသမဂ္ဂအတွင်းမှုကြီးအထုကိုစလဲမစ်ခရစ်စတီနာရှရနာကိုလည်းကျွန်တော်တို့နဲ့ကြိုဆိုတဲ့အကြောင်းသူ့အတွက်လည်းဟိုသူနဲ့လည်းဟိုပူးပေါင်းဆောင်ရွက်သွားမယ်ဆိုတဲ့အကြောင်းနဲ့သူ့အတွက်ရုံးကိုလည်းနေပြီးတော့မှတရားဝင်ဖွင့်ခွင့်ကိုတရားဝင်ခွင့်ပြုထားပြီဆိုတဲ့အကြောင်းအဲ့ဒါလေးထည့်တင်ပြောကြခဲ့ပါတယ်။အဓိကပြောကြတဲ့ချက်ကတော့ကုလသမဂ္ဂဆိုတာပေါ့နော်ဟိုငင်းငင်းချမ်းချမ်းအဖြစ်ဟောပါတော့ပြဿနာဖြေရှင်းရေးကိုဥတည်ဖို့လိုတယ်ဆိုတဲ့အကြောင်းတကယ်လို့တချို့တခြားတော့ဟောပါတော့အဖြစ်ဆုံးမဆောင်တဲ့လူဟောပါတော့လူရတီဦးစားပေးလာလို့ရှိရင်အခြေအနေကိုမပြေလည်သေးပြင်ပိုဆိုးသွားတာမျိုးပေါ့နော်အဲ့ဒါမျိုးမဖြစ်ဖို့ကျွန်တော်တို့နိုင်ငံအနေနဲ့တာဟာလာလာပြောင်းကြိုးပမ်းနေတဲ့အချိန်မှာပို့ပြီးတော့ဆိုးသွားသွားနေတဲ့အဲလူရတီမျိုးမလုပ်ဖို့ဟာမျိုးကျွန်တော်အနေနဲ့အဲအဲ့ဒါလေးတော့ထည့်သွင်းပြောကြခဲ့ပါတယ
်ကုလသမဂ္ဂထွေတွင်းမှုချုပ်အပြင်ဒီအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့လည်းမြန်မာဝန်ကြီးတွေ့ဆုံခဲ့တဲ့အကြောင်းကိုကျွန်တော်တို့ဖတ်ရပါတယ်ကျွန်တော်တို့တွေ့ရပါတယ်အဲ့ဒီခါမှာဒီမက်ဝန်ကြီးပွန်ပီယိုကနေပြီးတော့မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့အလားတူပဲဒီရခိုင်အရေးနဲ့ပတ်သက်ပြီးရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးသွားတာရှိပါတယ်သူတိုက်တွန်းသွားတာလည်းရှိပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီဝန်ကြီးဦးကျော်တင်းဆွေတွေ့ဆုံခဲ့တော့ကလေဒီကိစ္စနဲ့ပတ်သက်ပြီးဘာတွေများဆွေးနွေးဖြစ်ပါသေးလဲရှင
်အဲဒီမှာလဲဒီကိစ္စမှာလဲကျွန်တော်တို့ရခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုဖြည့်ရှင်းမှုကြိုးပမ်းဆောင်ရွက်နေတဲ့အကြောင်းတွေပြောရတာပါပဲတကယ်တည်းအစိုးရကဒီပြဿနာကိုပြည်ပြည်လဲလဲဖြည့်ရှင်းမှုငွေရနဲ့ရည်ရွယ်ချက်ရှိတယ်ဒါကြောင့်မို့အစိုးရတက်ပြီးတာနဲ့ကျွန်တော်တို့ဒီကော်မတီအစည်းအဝေးဖွဲ့တယ်အဲ့လိုလုပ်ခဲ့တယ်ဒါပေမဲ့တို့လုပ်နေတဲ့ကာလမှာဟောပေါ့နော်ဒီကြားပြတ်တိုက်ခတ်မှုနှစ်ကြိမ်ဖြစ်ပွားခဲ့တယ်အဲ့လိုအနေထားတဲ့ကြောင့်ကျွန်တော်တို့ဒါမျိုးတွေအဲကျွန်တော်ကျိုးပါဆောင်မှုတွေကိုဖြစ်နေသွားတဲ့အနေအထားမျိုးရှိတယ်အဲ့တော့ကျွန်တော်တို့အနေနဲ့ဒီဟာကိုပြည်ပြည်လဲလဲဖြေရှင်းကျွန်တော်အသိရှိတယ်နောက်ပြီးတော့ကျွန်တော်အဓိကတော့သူတို့ဟိုတော်များစိတ်ဝင်စားနေကြတဲ့ဒီ accountability ဆိုရဲပေါ့နော်တာဝန်ခံမှု issue နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြည်တွင်းမှာပြည်တွင်း initiative နဲ့ဖွဲ့စည်းထားတဲ့ဒီ independent inquiry ကနေပြီးတော့လွတ်လွတ်လပ်လပ်လွတ်ခွင့်ပေးထားတယ်ဆိုတဲ့အကြောင်းအဲ့ဒီအစီရင်ခံစာကိုကျွန်တော်တို့စောင့်ကြည့်ဖို့လိုတယ်ဆိုရကြအောင်။အဲ့ဒါကိုပြောထားပါတယ်။အခုတော့လောလောဆယ် fact finding mission ကတော့အတိကဟိုအတိကျခံလုံတဲ့ဟိုပေါ့နော်။ဟို hard evidence ရှိပဲနဲ့ interview လုပ်ထားတဲ့ခုနဟိုကျွန်တော် interview လုပ်ထားတဲ့အဲရလက်တွေပေါ့နော်။ဟိုပေါ့တချို့ဒုက္ခကောက်စပါးမှာရှိတဲ့ဒုက္ခတွေ800လောက်ကို interview လုပ်ပြီးမေးထားတဲ့အချက်တွေကိုဟိုစုစည်းထားတဲ့အမျိုးဖြစ်သေးတဲ့အတွက်ဒါကျွန်တော်တို့တက်စီထောက်ထားခံလုံမရှိသေးဘူး။သူတို့ရဲ့ပြောကြားချက်တွေကိုစုစည်းထားပဲဖြစ်တယ်။အဲ့တော့ကျွန်တော်တို့ကပြည်တွင်းမှာတရားစုံစမ်းမဲ့ဒီ inquiry commission ကိုပြီးလုပ်ငန်းပြီးအောင်စောင့်ကြည့်ဖို့အတင်းတယ်ဆိုတဲ့အကြောင်းကျွန်တော်အဓိကထားပြောပါတယ
်ဟုတ်ကဲ့ပါအဲ့ဒီကော်မရှင်အနေနဲ့ရောဘလောက်အတိုင်းအတာအထိလွတ်လွတ်လပ်လပ်ပေါ့လေစုံစမ်းစစ်ဆေးနိုင်ခွင့်ရှိပါမလဲရှင်ဘာလို့ဆိုတချို့နယ်နေရာတွေကတော်တော်လေးကိုကန့်တတ်ထားတဲ့လူကြားပါတယ်ပြီးတော့ဟိုလုံခြုံရေးအရာလည်းပါတာပေါ့လေအဲ့ခါကျတော့ဒီလွတ်လပ်တဲ့ independent commission investigation commission စုံစမ်းစစ်ဆေးရေး commission အနေနဲ့လုတ်ပိုင်ခွင့်အတိုင်းအတာပေါ့လေအဲ့ဒီဟာလေးနဲ့ပတ်သက်တော့ဝင်ကြီးဆင်ပြပေးပါရှင
်ကျွန်တော်တို့နိုင်ငံမှာ1950ဟောပေါ့နော်ဟိုပေါ့ဒီအထူးစုံစမ်းစစ်ဆေးရေး committee ဥပဒေဆိုတာရှိပါတယ်အဲ့ဒီဥပဒေမှာအဲ့ဒီဥပဒေတိုင်းဖွဲ့စည်းထားတာပါအဲ့ဒီဥပဒေအရဆိုလို့ရှိရင်ဒီ committee ဟာလွတ်လွတ်လပ်လပ်စုံစမ်းဝင်ခွင့်ရှိတယ်မြန်မာနိုင်ငံမှာရှိတဲ့ဘယ်ဖွဲ့စည်းမှုဆိုဘယ်ပုဂ္ဂိုလ်မှုဆိုမေးမြန်းစုံစမ်းမေးမြန်းခွင့်ရှိတယ်လိုအပ်တဲ့ဆက်ဆံတောင်းခံခွင့်ရှိတယ်အဲလွတ်လပ်စွာလုပ်ပိုင်ခွင့်ရှိတယ်တကယ်သူကဘာလဲဆိုတော့ဟိုပါပေါ့နော်ဟို criminal code civil code လိုမျိုးအဲ့လို authority မျိုးကိုသူမှရှိပါတယ်ကျွန်တော်တို့သမိုင်းမှာနိုင်ငံခြားသားနှစ်ဦးပါပြီးတော့ဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းကော်မရှင်ဒီကျန်ပထမဆုံးရင်ဖွဲ့စည်းရင်းဖြစ်တယ်လို့ကျွန်တော်တို့အဲ့လိုပဲနားလည်ပါတယ်အဲ့တော့သူတို့ကလည်းသူတို့ကြိုက်တဲ့လောက်တခြားပေါ့နော်နိုင်ငံတကာ expert တွေလည်းကျွန်တော်တို့ပန်ဖို့ကျွန်တော်မပေးဘူးပေါ့နော်သူတို့အနေနဲ့ကြိုက်ရွေးချယ်လို့ forensic expert တွေပါတို့သူတို့ရွေးချယ်ခင်လဲပေးထားပါတယ်အဲ့တော့သူတို့ကတော့အားလုံးတည်ပြီးသားပေါ့နော်ဒီဖိလစ်ပိန်းကဒုတိယနိုင်ငံကြီးဝင်မရမနာလို့ဆိုတာဒီအမျိုးသမီးအခွင့်အရေးမှာရှေ့တန်းတရေရတော့ဥဆောင်လိုက်အခုပြီးခဲ့တဲ့စီတော်ဆိုတဲ့ဒါကျွန်တော်တို့အဲ့ဒီဒါအမျိုးသမီးရေရနဲ့ပတ်သက်ပြီးတော့အဲ့ဒီအဖွဲ့အစည်းမှာလည်းသူကဥက္ကဋ္ဌလည်းဖိလင်းကိုယ်စားလည်းဖြစ်လဲလှုပ်ဆောင်နေအာဆီယံချာတာကိုလည်းသူကိုယ်တိုင်ဥဆောင်ရေးဆွဲခဲ့တဲ့တဲ့နာမည်ကြီးဒီပလိုမက်တယောက်ဖြစ်ပါတယ်အဲ့တော့ဂျပန်ကတာမကြီးမစ္စတာအိုရှိမာဆိုတာလည်းတကယ်ကုလသမဂ္ဂမှာအထူးလေးစားတဲ့ဟိုပါပေါ့နော်ဂျပန်တာမကြီးဟောင်းဖြစ်တယ်နောက်ပြီးတော့ဒီသူတို့ရဲ့အိုချာဆိုရဒီဟောနော်ဒီကုလသမဂ္ဂရဲ့လက်ထောက်အတွင်းမှုကြောင့်လည်းဖြစ်တယ်သူတို့ကလည်းဒီမမကန်ကစစ်ဆွေးမှာပါကျွန်တော်မြန်မာအဖွဲ့ဝင်အုပ်ကလည်း UN မှာအတွေ့အကြုံရှိတဲ့ UNICEF ဝန်ထမ်းဒေါက်တာအောင်ထွန်းသက်ရဲ့နောက်ပြီးတော့ဥမြသိန်းဆိုရလည်းဟိုပါပေါ့ဒီဥပဒေမှာကြွန့်ကျင်တဲ့အတားကျွန်တော်တို့တရားဟိုပါပေါ့နော်ဖွဲ့စည်းပုံချင်းဥရီယုံရဲ့ဥက္ကဋ္ဌဟောင်းလည်းဖြစ်ပါတယ်အဲ့တော့သူတို့ကလွတ်လွတ်လပ်လပ်လုပ်ကိုင်ခွင့်ပေးထားပါတယ်သူတို့တွေသွားလို့ရှိရင်လည်းကျွန်တော်ညွှန်ကြားထားတယ်ရခိုင်ပြည်နယ်သွားလို့ရှိရင်အဆောင်အချောင်းပို့တော့ပို့ပြီးနောက်မေးမြန်းတာတွေမှာလွတ်လွတ်လပ်မေးမြန်းခွင့်အဲ့လိုမျိုးပေးထားပါတယ်အဲ့တော့သူတို့ကကွေဖက်မှာသွားတွေ့တဲ့ခါမှာလည်းသူတို့အနေနဲ့သူနဲ့ပူးပေါင်းဆောင်ရွက်မယ်လို့ကျွန်တော်ဟိုပါပေါ့နော်ဂရိပြုတယ်လို့ကျွန်တော်လည်းအဲ့ဒါလည်းကျွန်တော်တို့ကြားသိရပါတယ်ဒါအကောင်းတဲ့လက္ခဏာဖြစ်ပါတယ်
ဟုတ်ကဲ့ပါဒီမြန်မာနိုင်ငံကိုနိုင်ငံတကာအဖွဲ့အစည်းတွေပေါ့နော်တော့ EU အဖွဲ့ရနေကိုယ်စားလှယ်အဖွဲ့တွေလာမယ်ဒီ American ကလာမယ်ရှိသမျှဒီကုလသမဂ္ဂကလာမယ်ရှိသမျှအဖွဲ့အစည်းတွေလာတိုင်းမှာဒီရခိုင်ပြည်နယ်ကိုလေ့လာတဲ့လူတွေရှိပါတယ်ရခိုင်ပြည်နယ်မှာဥမာဒေါက်တာဝင်းမြတ်အေးတို့အဖွဲ့ဆိုလို့ရှိရင်ဒီမြေပြင်မှာပေါ့သူတို့ဘာတွေပြင်ဆင်ထားရဲဆိုတာတွေလိုက်ပြပါတယ်ကြာကြာနာနာပဲဒီဒုက္ခတွေပြန်လာရင်ဘယ်လိုနေရာဒီ reception ဟိုသူတို့တွေခိတ္တယာယီတဲခုမဲ့စခန်းတွေလိုက်ပြပါတယ်ဒါပေမဲ့ဘလို့ဝဲပြမမာပြည်ကနေပြန်သွားတာနဲ့တပြိုင်တည်းဟာဒုက္ခတွေလက်ခံဖို့မြန်မာနိုင်ငံကတော့စဉ်းစားမဖြစ်သေးဘူးဆိုပြီးတော့ပဲဝေဖန်နေတဲ့အတန်တွေပဲကြားနေရပါတယ်အဲ့ဒါဘလို့များဖြစ်လို့ပါလဲရှင
်အဲ့ဒါတော့သူတို့ရှုမြင်တဲ့အမြင်ပေါ့နော်ကျွန်တော်တို့ကတော့အခုလက်ခံရေးစခန်းတစ်ခုပေါ့နော်ရေလန်းလာကုန်းလန်းလာတစ်ခုဒါကျွန်တော်တို့ဟိုနိုင်ငံဘင်္ဂလားဒေ့ရှ်နဲ့မြန်မာဇော်ရီတာပါတယ်အဲကျွန်တော်တို့ reception ကလည်းတစ်ခုထားရမယ်မစစ်ဆေးဦးတဲ့ computer တွေတော့ ID card တွေထုတ်ပေးဖို့အစင်းနဲ့လောက်ထားပြီးသားနောက်ဒီဘက်က transit ကလည်းလှဖို့ကောင်ဆိုတာ transit center လူပေါင်း3000လောက်ထိ accommodate လုပ်နိုင်တယ်အဲတော့ကျွန်တော်တို့ကတော့သူတို့ပြန်လာရင်ဒီမှာစစ်ဆေးမယ်အဲ့ဒီမှာခဏတက်ခွင့်တက်ခုပြီးရင်သူတို့မိမိရွာမှာမိမိကြိုက်တယ်လို့အိမ်တွေပဲစောက်ဖို့တဲ့ပတ်မိုးပြေးမယ်ပေါ့နော် cash for work program နဲ့အဲ့လိုမျိုးပြောထားတယ်အဲတော့သူတို့ကတော့ဒီအနေနဲ့ပတ်သက်ပြီးတော့အစင်းသိမဖြစ်သေးဘူးဆိုတဲ့ဟာသူတို့ကတော့ဘယ်ပေတာနဲ့တိုက်တယ်လို့မသိဘူးเนาะကျွန်တော်တို့ကတော့ပြောထားကျွန်တော်တို့စစ်ပြီးတော့ပေးထားလူ4000ကျော်လောက်ပေးထားပြီးပေါ့ရခိုင်မှာနေတာဆိုနေတယ်ဆိုတာအသက်တွေထိုင်ခိုင်လုံတဲ့လူတွေပေါ့เนาะအဲ့4000ကျော်ပေးထားတယ်မနေ့ပြန်ပို့မယ်ဆိုကျွန်တော်မနေ့ပြန်လာပါပဲเนาะစစ်ဆေးပြီးတော့အမကတ်မှာထားမယ်တော့ယူပါမှာအိတ်သူတို့အိမ်ဆောက်တယ်ဆိုတာလည်းအလွန်ဆုံးတလားပေါ့တလားနလားအမဆောက်ပြီးရင်သူတို့အဲ့ပြောင်းရှိမှာကတ်မှာအများနဲ့ထားအောင်ပေါ့အဲ့တော့သူတို့ကတော့ဟိုအစင်းသိမဖြစ်သေးဘူးဆိုတာကျွန်တော်ထင်တာကတော့ဒီအနေနဲ့ပတ်သက်ပြီးတော့သူတို့ကလုံခြုံရေးဘက်ကိုအလေးထားပြောကြတယ်ဒီလူတွေဟာဒီမှာတသက်လုံးဒီအဖွဲ့တွေဟိုအတူတူနေထိုင်လာကြတာပေါ့နော်လုံခြုံရေးဆိုတဲ့အခါမှာသူတို့ကတော့သူတို့စိုးရိမ်တဲ့ဒီ community ကလူတွေရဲ့လုံခြုံရေးပဲဆိုကျွန်တော်တို့ကြတော့ခေါင်းဆောင်အစိုးရဘက်ကြတော့ဒေသခံတွေရဲ့လုံခြုံရေးကိုလည်းကျွန်တော်စဉ်းစားရပါတယ်စုံလုံခြုံရေးဆိုတဲ့နေရာဒါပေမဲ့လို့ကျွန်တော်တို့အနေနဲ့ဟိုလုံခြုံရေးနဲ့ပတ်သက်လို့လည်းဟိုအဲဆိုရမှာ 100% တော့ကနေဒီမလုံးနိုင်ဘူးဘယ်နေရာမှာဆိုတော့အမေရိကန်မှာတော့ World Trade Center ခုနပြိုကွဲသွားမှဖြစ်သွားတာပေါ့နော်အဲ့တော့ကျွန်တော်တို့ချိန်မှာ ်ဘယ်နိုင်ငံမှာ 100% တော့ guarantee တော့မပေးနိုင်ဘူးဒါပေမဲ့ကျွန်တော်တို့အနေနဲ့တရားဥပဒေစိုးမိုးမြင့်တင်ရေးအတွက်တည်းလုပ်နေပါတယ်နောက်ပြီးတော့ UNDP နဲ့ UN တို့ team တွေကလည်းဒီစစ်တွေရောမောင်းတော့လုပ်ငန်းခွင့်ပေးနေတယ်ပေါ့ဒီသူတို့လုပ်ကန်ခွင့်တွေပေးထားတယ်အဲ့တော့ဟိုပေါ့ third party လည်းဒီမှာရှိနေတယ်ကျွန်တော်အနေနဲ့ကတော့သူတို့လာရင်ဟိုခြားနေရာခြားတာပြီးအစင်းသိရှိလို့ယူဆပါတယ်သူတို့ကဘာဖြစ်လို့အဲ့လိုသုံးတတ်တယ်ဆိုတော့တခြားနိုင်ငံကြီးကဖိအားပေးခြင်းနဲ့အကြောင်းရင်းလည်းပါမယ်လို့ကျွန်တော်စိတ်ထဲမှာအဲ့လိုတွက်ဆမိပါတယ်တုံ့တက်မှုမရှိဘူးဆိုမှဒီဘက်မှာဖိအားပြင်းပြထန်ထန်ပေးလို့ရမယ်လို့ကျွန်တော်အဲ့လိုမျိုးသုံးသပ်ပါတယ
်ဟုတ်ကဲ့ပါအခုဒီဟိုကွယ်လွန်သွားပြီဖြစ်တဲ့ဒီကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကော်ဖီအာနန်ကော်မရှင်ဒီအကြံပေးကော်မရှင်ကနေပြီးတော့ထောက်ခံအကြံပြုထားတဲ့88ချက်ထဲမှာ81ချက်အကောင့်ထဲပေါ်ပြီးပြီလို့ဒီမှာအစိုးရကပြောထားတာရှိပါတယ်ဒါပေမဲ့လည်းဒီပြီးခဲ့တဲ့ဟိုအစည်းအဝေးတစ်ခုမှာပေါ့နော်ဒီအမေရိကန်သံတမန်ကြီးကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟီလီယာနေပြီးတော့81ချက်အကောင့်ထဲပေါ်ပြီးပြီဆိုပေမဲ့ဘာမှပေါ့လေဒီဟိုဆုတ်ဆုတ်ပိုင်ပိုင်ပေါ့နော်ဟိုဒီကြကြနန်းနာလှုပ်ထားတာမရှိဘူးဆိုပြီးသူကဝေဖန်သွားတာကြားရပါတယ်အဲ့ဒါနဲ့ပတ်သက်လို့ရောနောက်ပြီးတော့ဒီကြံနေတဲ့ဒီအချက်တရားရောဘလို့ဖြစ်လို့ခက်ခဲနေညာရှိနေလို့ပါလားရှင်ဆက်ပြီးတော့အကောင့်ထဲပေါ်လို့မရသေးတာ
ကျွန်တော်ထင်တာကတော့ဟိုဟာပေါ့နော်ဟိုအမေရိကန်အများအားကိုယ်စားလှယ်နီကီဟီလီယာပြောတာ on ground မှာတိုးတက်မှုမရှိဘူးဆိုတာသူတိုက်နေပေတယ်မှာမူတည်ပါတယ်သူတိုက်နေပေတယ်ကကျွန်တော်ထင်တာကဟိုဘက်ရောက်နေတဲ့လူ6000ကျော် 9000 လောက်ကဒီဘက်ကမရွေသေးတာကိုသူတိုင်းတာလို့ကျွန်တော်ထင်ပါတယ်ဒါအဲ့ဒီအဲ့ဒီပေတဲ့တိုင်းတာတော့မှားပါမယ် repetition ကဘင်္ဂလားဒေ့ရဲ့ကမစသေးဘူးတဲ့ဒီဘက်မှာကျွန်တော်တို့တိုးတက်မှုဆိုတဲ့ဟာခုနဟိုလက်ခံရေးစခန်းတွေဆောက်တာတွေနောက်ပြီးတော့ဟောပေါ့နော်ဒီကျွန်တော်တို့ဘက်မှာဟိုပြည်တွင်းမှာရှိနေတဲ့ဟိုဟာပေါ့ဒုက္ခတွေစခန်းတွေကိုပိတ်သိမ်းတာတွေပါလေအဲ့ဒါမျိုးဆိုတော့ကျွန်တော်တို့ပြီးရက်နေ့ကဆို3ခုလောက်ပိတ်သိမ်းခဲ့ပြီလို့နောက်ထပ်2ခုလောက်လည်းပိတ်သိမ်းမှုကြိုးစားနေတယ်ပိတ်သိမ်းမှုဆိုတာလည်းပြောကြတာတော်တော်ဘာသာကပြဿနာဟိုလက်ညှိုးထိုးပြတာလွယ်တယ်ပေါ့နော် solution တော့ဘယ်သူမှမပေးဘူးနော်ပြဿနာဘယ်လိုဖြေရှင်းရမယ်ဆိုတာတော်တော်လေးလေးဟိုဟာပေါ့တိမ်တိမ်မွေးမွေးနက်နက်နဲနဲဟိုရခိုင် community တွေလည်းသဘောကျရတယ် camp တွေလည်းသဘောအဲ့လိုနေရာ timing ညီတိုင်းမှာလောက်ရတာပါအဲ့တော့ကျွန်တော်တို့ကအဲ့လိုမျိုး camp အေးပိတ်သိမ်းတာမျိုးတွေလည်းလောက်တာတွေလည်းရှိတယ်ဒါလည်းတိုးတက်မှုပေါ့နော်တချို့ဒါအများကြီးတော့လုတ်ဆရာကြံပါသေးတယ်ကျွန်တော်ပြောတာ account ပေါ်ပြီးလို့ပြောတော့ခေါ်ပြီးပြီတချို့ပေါ်ပြီးစေအဲ့တော့ပြောတော့အမကျွန်တော်တို့နိုင်ငံကြီးဝန်ကြီးဌာနဆိုဗာတာဝန်ကြားလဲဆိုတော့ဘင်္ဂလားဒေ့ရဲ့ထိတွေ့အမှုတွေပြုလုပ်ဖို့အာဆီယံတွေကိုဟိုဒီအနေနဲ့ဖြစ်ဖို့တိုးတက်အစဉ်ပြတ်ပြောဖို့ဒါမျိုးတွေကျွန်တော်တို့လုပ်နေပါတယ်ဘင်္ဂလားဒေ့ကိုဆိုကျွန်တော်တို့ဆိုရင်ဟို special envoy လုပ်တာတွေအချိန်ချင်းပါပဲအဲ့လိုမျိုးတွေလုပ်လာတယ်အဲ့တော့ဝန်ကြီးဌာနတွေကိုကျွန်တော်တို့ကဒီ coffee and recommendation တွေတာဝန်ခွဲပေးထားတယ်အဲ့ဒီထဲကနေပြီးတော့ဟိုတိုးတက်မှုလဲလေးစားတဲ့အချိန် publish လုပ်နေပါတယ်သူအဲ့ဒီ report တွေဖတ်လို့ရှိရင်တိုးတက်မှုတွေတွေ့ပါလိမ့်မယ်။နောက်လမ်းမဆက်သွေးရေးတွေရောပါကောင်းအောင်လို့နောက်ပြီးတော့ဒီဟောပေါ့သူတိုင်းထားတဲ့ပေတံကတော့ကျွန်တော်ထင်တာကတော့ဒီလူတွေဟိုကမရွေသေးတာပဲပြောရလို့ကျွန်တော်ထင်ပါတယ်။အဲ့တော့ကုလသမဂ္ဂလည်းလက်မထိုးရမယ်။အဲ့ဒါလည်းလုပ်နေပြီ။အဲ့တော့တိုးတက်မှုကဟောပေါ့ဟိုအဲ့လို refugee တွေဒီဘက်ရွေတာနဲ့တိုင်းထားတယ်ဆိုရင်တော့ဒါသူတို့မတိုးတက်သူတို့ဒါပဲပြောလို့အခုလောလောဆယ်ကျွန်တော်တို့ဘက်ကຢာနဲ့ချီပြီးတော့ဟိုပြန်လာသူမိမိသဘောတော့ပြန်လာတယ်ရှိပါတယ်။အခုမှအပြင်ဟိုတလောက်162ရောက်တက်တုပ်ဆိုတော့သူခိုးပြန်လာတော့ပါနော်ဟိုဘက်ကဘင်္ဂလားဒေ့ဘက်ကကက်မကပေးမပြန်ဘူးသူတော့ခိုးပြီးပြန်လာတဲ့လူတွေကျွန်တော်တို့ဒီဘက်မှာအဲ့ဒီလူတွေကိုကပ်ပြားလိုက်စစ်စစ်ပြီးတော့ကပ်ပြားထူသူသူ့နေရာနဲ့သူပြန်ချထားပြီးပါဆိုတော့တစ်ခါတည်းလေတစည်းပြက်ပြီးရောက်လာတဲ့အဲ့လူတွေလည်းသူ့နေရာသူပြန်လဲနေရာချထားပြီးဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ဘက်ကတဖြည်းဖြည်းနဲ့တော့ပြန်လာရတော့ရှိပါတယ်ဒါပေမဲ့ repetition program အရာကတော့ဘင်္ဂလားဒေ့ကမလွတ်သေးတဲ့အတွက်ကျွန်တော်တို့အကမစနိုင်သေးတယ်မတွေ့တဲ့သေးတာဖြစ်ပါတယ်ကျွန်တော်တို့အတိုင်ပင်ကခုနကပြောသလိုလူညိုရေးကောင်စီဖွဲ့ဝင်လာတော့ပြောသလိုပဲပေါ့နော်ကျွန်တော်တို့အနေနဲ့ဘင်္ဂလားဒေ့ရဲ့ဝင်ပြီးတော့သူတို့ဆွဲထုတ်လာလို့မရပါဘူးကျွန်တော်တို့ရှိရောက်လာမှာပဲကျွန်တော်တို့လက်ခံလို့ရမှာပါလို့အဲ့လိုအဲ့လိုလို့ကျွန်တော်ထပ်ပြောချင်ပါတယ်အဲ့တော့အဲ့ဒါကိုမတွေ့တဲ့သေးတာလို့ကျွန်တော်ထင်ပါတယ
်ညကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်လာတဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝင်ကြီးဦးကျော်တင်ကိုဒေါက်ခင်စိုးဝင်းကတွေ့ဆုံမေးမြန်းထားတာပါ VOA ကထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေအပါအဝင်ရေဒီယိုအစီအစဉ်အားလုံးကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတွားရောက်ဖတ်ရှုနာဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းဒို19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်တော်ရှင်များရှင် VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုစတိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွက်မှာတော့ပြည်ရင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများခန္ဓာနဲ့ကဘာတလွားထူးခြားဆန်ပြသတင်းများအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။မြန်မာအစိုးရရဲ့အဓိကဦးစားပေးလုပ်ငန်းစဉ်ကြီးတွေထဲမှာငြိမ်းချမ်းရေးလုပ်ငန်းပါဝင်ပေမဲ့မြန်မာငြိမ်းချမ်းရေးဆွေးနွေးမှုတွေကတော့ရှေ့မတိုးနောက်မဆုတ်ပဲရလကောင်းတွေလည်းမမြင်ရသေးဘူးလို့နိုင်ငံရေးသုံးသပ်သူတွေကယူဆကြပါတယ်။မြမငင်းငင်းအတွက်ကြုံနေရတဲ့အချက်အသေးတွေဟာဘာလဲဒါကိုဘယ်လိုကျော်လွှားနိုင်မလဲဆိုတာကိုဥစီသူအောင်မြင့်ဝေဖန်သုံးသပ်ထားပါတယ်မန်အင်ဂျင်နိုင်နဲ့တူတင်ဆက်ပေးမှာပ
ါဒေါ်ဆန်းစုကြည်ခေါင်းဆောင်တဲ့ NLD အစိုးရဟာအခု2018ခုနှစ်ထဲမှာ27ရာစုပင်လုံညီလာခံတစ်ကြိမ်2019ထဲမှာနှစ်ကြိမ်စုစုပေါင်း3ကြိမ်ကျင်းပဖို့ရာထားပြီးအဲ့ဒီ3ကြိမ်ပြီးရင်ငင်းငင်းရေလုပ်ငန်းစဉ်အတွက်အဖြေရလတ်တစ်ခုထွက်လာဖို့မျှော်လင့်ထားပါတယ်ဒီမျှော်လင့်ချက်ကိုဒေါန်ဆန်းစုကြည်ကရောတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမဲအောင်လှိုင်ကပါပြောဆိုထားတာပါအခြားတစ်ဖက်မှာတော့မြောက်ပိုင်းကအင်အားကြီးလက်နက်ကိုင်တိုင်းသားအဖွဲ့9ဖွဲ့နဲ့ KNPP KNI လက်နက်ကိုင်အဖွဲ့လိုမျိုးကလည်း NCA လက်မှတ်ထိုးတဲ့အခြေအနေကိုရောက်မလာသေးပါဘူးဒါတွေမက NCA လက်မှတ်ထိုးပြီးအစိုးရနဲ့နိုင်ငံရေးဆွေးနွေးနေကြတဲ့ KNU လက်နက်ကိုင်အဖွဲ့နဲ့အခြားအဖွဲ့တွေကလည်းဆွေးနွေးမှုတွေမှာ deadlock ပိတ်ဆို့မှုတွေဖြစ်နေပြီးရှိမတိုးနိုင်တော့လို့နှစ်ဖက်ခေါင်းဆောင်ချင်းတွေ့ကြဖို့ကြိုးစားနေခြင်းနဲ့ဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်မှာကြုံတွေ့နေရတဲ့ deadlock တွေကဘာတွေဖြစ်မလဲဆိုတာဆွေးနွေးကြည့်ကြရအောင်ပါ
။ငြိမ်းချမ်းရေးပေါ်ဆောင်နေသူတွေပထမဦးဆုံးကြုံရတဲ့ညှိနှိုင်းမရဖြစ်ရတဲ့ကိစ္စကတော့ဝကချင်အပါအဝင်မြောက်ပိုင်းကလက်နက်ကင်ခုနှစ်ဖွဲ့နဲ့တွေ့ဆုံဆွေးနွေးနိုင်ရေးပါ။လက်ရှိအဲ့ဒီခုနှစ်ဖွဲ့ဟာဝအဖွဲ့ကိုခေါင်းဆောင်တင်ပြီးပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC လို့ခေါ်တဲ့တပ်ပေါင်းစုတစ်ခုဖွဲ့ထားပါတယ်။အဲ့ဒီအဖွဲ့တွေဘက်ကအစိုးရအနေနဲ့ငြိမ်းချမ်းရေးကိစ္စဆွေးနွေးမယ်ဆိုရင်သူတို့တပ်ဖွဲ့ချင်းနဲ့မဆွေးနွေးဘူး။ FPNCC အနေနဲ့စုပေါင်းပြီးဆွေးနွေးကျင်တယ်လို့ဆိုထားပါတယ်။ဒါပေမဲ့တပ်မတော်ဘက်ကတော့ဒါကိုလက်မခံပါဘူး။လက်ရှိအစိုးရနဲ့တပ်မတော်ဟာ NCA လမ်းကြောင်းအတိုင်းသွားနေတယ်။တကယ်လို့ FPNCC ကိုတပ်ပေါင်းစုအနေနဲ့လက်ခံဆွေးနွေးမယ်ဆိုရင် NCA မဟုတ်တဲ့အခြားလမ်းကြောင်းတစ်ခုဖြစ်သွားမယ်။ဒါကြောင့်တပ်ပေါင်းစုနဲ့မဆွေးနွေးလိုဘူး။ဒါပေမဲ့ FPNCC အနေနဲ့ NCA လက်မှတ်ရေးထိုးရေးကိစ္စကိုဥတီဆွေးနွေးမယ်ဆိုရင်တော့ FPNCC ကိုလက်ခံဆွေးနွေးနိုင်တယ်ဆိုတဲ့သဘောထားပါပဲ။လက်ရှိအချိန်မှာငြိမ်းချမ်းရေးကော်မရှင်အဖွဲ့တွေဟာဝတ်တပ်ဖွဲ့ခေါင်းဆောင်တွေနဲ့ပုံမှန်တွေ့ဆုံမှုတွေလုပ်နေပြီးဝါတက်ဖွဲ့ဘက်က NCA လက်မှတ်ထိုးပြီးရင် NCA စာချုပ်ပါအချက်တွေကိုပြင်လို့ရနိုင်မလား။နောက်မကြိုက်တော့ဘူးဆိုရင် NCA စာချုပ်ထဲကနေပြန်နှုတ်ထွက်လို့ရသလား။အဲ့ဒီနှစ်ချက်အစဉ်ပြေရင် NCA လက်မှတ်ထိုးနိုင်တဲ့သဘောထားရှိနေပြီးတက်မတော်ဘက်ကအဲ့ဒါကိုဘလို့တုံ့ပြန်မလဲဆိုတာကတော့မသိရသေးပါဘူး။တပြိုင်နက်တည်းမှာပဲငြိမ်းချမ်းရေးကော်မရှင်တာဝန်ရှိသူတွေဟာမိုင်းလာအဖွဲ့ KIA အဖွဲ့တွေနဲ့လည်းတဖွဲ့ချင်းစီတွေ့ဆုံဖို့ကြိုးစားနေတယ်လို့ဆိုပါရယ်။ဒီကြားထဲမှာအရင်ကအဆက်ဆက်မလုပ်ခဲ့တဲ့ကိုကန့်တပ်ဖွဲ့ရခိုင်အေအေနဲ့တအောင်းပလောင်တပ်ဖွဲ့တွေနဲ့လည်းပြန်ပြီးတွေ့ဆုံမှုတွေလုပ်နေတယ်လို့ဆိုပါရယ်
။ပြီးခဲ့တဲ့ညဉ့်ပိုင်းညီလာခံကာလအဲ့ဒီသုံးဖွဲ့ခေါင်းဆောင်တွေကိုဒုတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုဗိုလ်ချုပ်မူကြီးဆိုဝင်းကလက်ခံတွေ့ဆုံခဲ့ပြီးသိမကြသေးခင်တုန်းကတော့တရုတ်နိုင်ငံရဲ့စီစဉ်ပေးမှုနဲ့ယူနန်ပြည်နယ်ခွင်မင်မှာညဉ့်ပိုင်းကော်မရှင်အဖွဲ့ကသွားပြီးတွေ့ဆုံခဲ့ပါရယ်။ပြီးခဲ့တဲ့နှစ်တွေတုန်းကတက်မတော်ရဲ့သဘောထားဖြစ်တဲ့လက်နက်ကင်လမ်းစဉ်ကိုဆွန့်လွတ်ကြောင်းကြေညာချက်ထုတ်ပြန်ရင်နှစ်ဖက်အပြစ်ခတ်ရစေးသဘောတူညီချက်တစ်ခုခုရေးထိုးနိုင်မဲ့အခြေအနေမျိုးဖန်တီးဖို့ပါနောက်ထပ်ကြုံရတဲ့ deadlock နှစ်ခုကတော့အဲ့ဒီထက်ခက်ခဲမဲ့သဘောရှိပါတယ်အဲ့ဒါကတော့နိုင်ငံရေးဆွေးနွေးပွဲတွေမှာပြည်ထောင်စုကနေခွဲမထွက်ပါဘူးဆိုတဲ့အချက်ညှိမရတဲ့ကိစ္စနဲ့တိုင်းဒေသလက်နက်ကင်တပ်တွေကိုနောင်ဘယ်လိုလုပ်မလဲဆိုတဲ့ကိစ္စပါ
ပြီးခဲ့တဲ့ပင်လုံညီလာခံ ဒီချိန်မှာအစိုးရနဲ့တပ်မတော်ဘက်ကနိုင်ငံရေးဆွေးနွေးမှုတွေပြည်ထောင်စုကနေခွဲမထွက်ရဆိုတဲ့စာပိုက်ထည့်သွင်းဖို့ကြိုးစားပါတယ်။ဒါပေမဲ့တိုင်းရင်းသားတွေဘက်ကမလိုအပ်လို့မထည့်ချင်ဘူးဆိုတဲ့သဘောထားမျိုးပေးပါတယ်။ညှိမရနှိုင်းမရတဲ့အစိုးအဲ့ဒီအချက်ကိုမထည့်သွင်းတော့သလိုနောက်ထပ်ပြည်နယ်တွေမှာကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိတယ်ဆိုတဲ့ကိစ္စပြည်내ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေရေးဆွဲပြဋ္ဌာန်းကျင့်သုံးနိုင်ရေးကိစ္စတွေကိုလည်းတပ်မတော်ဘက်ကလက်ခံဆွေးနွေးခြင်းမပြုတော့ပါဘူး။ဒါကြောင့်ပင်လုံညီလာခံတွေကနေနိုင်ငံရေးအရာအရေးကြီးတဲ့သဘောတူညီချက်မရခဲ့ကြပါဘူး။အလားတူလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းခေါင်းစဉ်အောက်မှာလည်းနိုင်ငံမှာတပ်မတော်တစ်ခုတည်းသာရှိရမယ်ဆိုတာလောက်သဘောတူညီကြပေမဲ့ကျန်တာကတော့မဆွေးနွေးနိုင်ကြသေးပါဘူး။တိုင်းသားတွေဘက်ကတက်မတော်ကိုပြည်ထောင်စုတက်မတော်ကြီးအဖြစ်ပြုပြင်ပြောင်းလဲတာမျိုးလုပ်ချင်ပေမဲ့တက်မတော်ဘက်ကတော့တက်မတော်ကိုပြုပြင်ပြောင်းလဲဖို့မလိုအပ်ဘူး။တိုင်းသားတက်ဖွဲ့တွေကသာတက်မတော်တဲ့ပုံစံတစ်ခုခုနဲ့ပူးပေါင်းတာမျိုးကသာလူချင်းနေတာပါ။ဒီလိုခက်ခဲတဲ့ညှိနှိုင်းမရတဲ့ကိစ္စတွေရှိနေသလိုအခြားအခက်အခဲတွေလည်းရှိနေပါသေးတယ်။ NCA လက်မှတ်ရေးထိုးထားတဲ့RCSS SSA ရှမ်းလက်နက်ကိုင်တပ်ဖွဲ့အနေနဲ့လူထုတွဲဆောင်ပွဲတွေလုပ်ဖို့နားလည်မှုမရနိုင်ကြသေးပါဘူး။ဒီလိုပြဿနာကြီးတွေထိရှင်းနိုင်ရေး KNU ဥက္ကဋ္ဌစောမူတူးစေဖိုးဦးဆောင်တဲ့အဖွဲ့ကအစိုးရတက်မတော်ထိပ်ပိုင်းခေါင်းဆောင်တွေနဲ့ထိပ်သီးခေါင်းဆောင်တွေချင်းတွဲဆောင်ဖို့စ조사မှုရှိလာပါတယ်။ဒါပေမဲ့လက်တလော့အဆင်မပြေသေးပါဘူး။အခြားတစ်ဖက်မှာတော့ဒေါက်တာတင်မျိုးဝင်းဦးဆောင်တဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့ဟာအရင်ဝင်ကြီးဟောင်းဦးအောင်မင်းဦးဆောင်တဲ့အဖွဲ့လောက်စွမ်းဆောင်ရည်မရှိဘူးဆိုတဲ့ဝေဖန်ချက်တွေလည်းရှိနေပါတယ်။တကယ်တကယ်မှာလည်းဒေါက်တာတင်မျိုးဝင်းဦးဆောင်တဲ့အဖွဲ့ဟာလက်နက်ကင်တိုင်းရင်းသားတွေနဲ့အလွတ်သဘောအလုတ်သဘောထိတွေ့ဆက်ဆံမှုအရေးအတွက်အများကြီးနည်းနေပါသေးတယ်။ဒါကိုလည်းလက်ရှိငြိမ်းချမ်းရေးအဖွဲ့ကတာဝန်ရှိသူတွေဝန်ခံကြပါတယ
်။ဒုတက်မှုလို့ပြောနိုင်တာကတော့ငြိမ်းချမ်းရေးအကောင့်တွေဖော်တဲ့လုပ်ငန်းဒုံဆိုင်စုကြည်လက်လွယ်ရယူပြီးနှစ်နှစ်ခွဲပတ်ဝန်းကျင်ရှိလာချိန်မှာနိုင်ငံရေးပါတီကပုံကိုယ်တွေတိုင်းသားခေါင်းဆောင်တွေနိုင်ငံရေးသုတေသီတွေနဲ့တခြားပညာရှင်တွေကိုဖိတ်ခေါ်ပြီးစတိတ်ဟိုလ်ဒါအစည်းအဝေးပြန်ကျင်းပနိုင်ခြင်းပါတကယ်တော့အရင်ဝန်ကြီးဦးအောင်မင်းငြိမ်းချမ်းရေးအကောင့်တွေဖော်စဉ်ကာလတုန်းကပြန်မြတလတစ်ချိန်လောက်စတိတ်ဟိုလ်ဒါအစည်းအဝေးနဲ့ community forum လုပ်ပြီးငြိမ်းချမ်းရေးနဲ့ပတ်သက်လို့ဖြစ်ပေါ်တိုးတက်သမျှအသိပေးအပြန်အလှန်ဆွေးနွေးမှုပုံမှန်လုပ်ခဲ့တာပါဘလို့ပဲဖြစ်ဖြစ်ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်သမျှဒီစတိတ်ဟိုလ်ဒါတွေကနေတဆင့်ပြည်သူတွေပြန်ပြီးသိနိုင်နားလည်နိုင်မဲ့အခွင့်အရေးတွေရသွားစေမှာဖြစ်ပါတယ်အားလုံးကိုချုပ်ပြီးသုံးသပ်ရရင်ဒီ deadlock တွေကိုကျော်ဖြတ်နိုင်ဖို့နှစ်ဖက်ခေါင်းဆောင်တွေတကယ်ကိုစိတ်ပါလက်ပါညှိနှိုင်းအပေးယူလုပ်ကြဖို့လိုနေသေးတယ်လို့ငြိမ်းချမ်းရေးအကောင့်တွေဖော်တဲ့အဖွဲ့ဘက်ကလည်းဒီထက်အများကြီးစ조사အားထုတ်ဖို့လိုအပ်နေသေးပါကြောင်းတင်ပြလိုက်ရပါတယ
်။တရင်စာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ပြီးမှာတော့မအေးတန်နာကျော်စီစဉ်တင်ဆက်နေကြမြန်မာပြည်မှပေးစာများခန္ဓာကိုနားဆင်နိုင်ပါပြီရှင်။ပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတီလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတီလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော်။ VOE ကို Facebook ကနေနားဆင်အားပေးတဲ့သောရရှင်ဖြစ်တဲ့ဥညာနေထရသင်္ခါရသားကောင်ဆိုတဲ့သောရရှင်ကနားထောင်ရတာနားထောင်မဝသလိုဘယ်ကလည်းထဲ့တလောက်ကိုမလောက်နိုင်ဘူးဖြစ်နေတဲ့ VOE ဆိုပြီးတော့ရေးလာပါတယ်ဟုတ်ကဲ့ပါတယ်လီဖုန်းကိုအသုံးပြုပြီးတော့ Facebook တို့ Internet တို့ Online တက်တဲ့အခါမှာ Bill တော်ကုန်းတတ်ပါတယ်နော် Rom Omza ဆိုတဲ့သောရရှင်ကတော့မွေးနေ့တခြင်းထုတ်လွှင့်ပြီးလို့ VOE ကိုအထူးကျေးဇူးတင်ပါတယ်တောင်းဆိုပေးတဲ့တမီမေသူစာကိုလည်းအထူးကျေးဇူးတင်ပါတယ်လို့ပြောလာပါတယ်ဟုတ်ကဲ့ပါပြီးခဲ့တဲ့ဘက်တော်ကသူ့ရဲ့မွေးနေ့အတွက်မေတ္တာတိလက်ဆောင်ကဏ္ဍမှာမေတ္တာတိလက်ဆောင်တောင်းလာတဲ့တခြင်းလေးထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်ဒါနဲ့ဒီစာရေးတာနည်းနည်းလေးတော့ကြာသွားပါပြီဆော်ဖိုးခွားဆိုတဲ့သောရရှင်ရေးလာတာပါတကယ်တော့သူကအင်္ဂလိပ်သင်းလေးတစ်ပုဒ်ဒီစာမှာတောင်းဆိုတာပါဒါပေမဲ့အကြောင်းကြောင့်အဲ့ဒီအင်္ဂလိပ်သင်းလေးမလွင့်ပေးပြဖြစ်နေနောက်ပိုင်းမှာလည်းအင်္ဂလိပ်သင်းတွေမထုတ်လွှင့်ပေးတော့တာမလို့သူ့ရဲ့စာကိုကျွန်မဘေးဖယ်ထားသလိုဖြစ်မိပါတယ်ဒါပေမဲ့တကယ်တမ်းကျတော့သူ့ရဲ့စာကကျွန်မတို့အစီအစဉ်တွေကိုနားဆင်ပြီးတော့တေချာပြန်ပြီးတော့ထောက်ပြလာတာဂျေဇုတင်စကားပြောလာတာလည်းဖြစ်ပါတယ်နောက်ပြီးတော့ကဘာမြေကြီးအေဂျင့်ပါစေလို့လည်းသူကဆူတောင်းလာပါတယ်ဆော်ဖိုးခွားက
view ကိုစာရေးမယ်ရေးမယ်လုပ်နေတာအခုမှပဲရေးဖြစ်တော့တယ် VOE ကသတင်းတွေကို Facebook မသုံးတဲ့နောက်ပိုင်း SoundCloud နားထောင်လို့ရတဲ့အတွက်အဆင်ပြေရပါတယ်။ SoundCloud ကနားထောင်တော့ Facebook မှာလိုမျိုးအစွန်းတစ်ဖက်စီမှာရက်ကြတဲ့တချို့သူတွေရဲ့ရုံရင်းကြမ်းတမ်းတဲ့မှတ်ချက်တွေကိုမတွေ့ရတာကတော့စိတ်ချမ်းမြေ့စရာပါပဲ။ American Idiom မှာထုတ်လွှင့်တာတွေကအတော်များများထပ်နေတာမို့လို့ န်ဒီထလာတန်းနဲ့ဂျော့ချ်ဂရူတို့ကိုအသက်တွေရှာပြီးပါအောင်လို့ပြောပါအောင်ဆာရီကထပ်နေပြီးမဲ့လဲအဖမ်းမနားထောင်ရတော့အသေးချာမှတ်မိသွားပြန်ရောဒေါက်တာပရီသာသင်လိုမျိုးပုံကူမျိုးနဲ့ဒေါခင်မျိုးတက်တို့ရဲ့ထိုးလွှင့်မှုတွေကြားတဲ့အချိန်မြန်မာပြည်ပွား NASA ကပုံကူကြီးဆူပြီးတော့ဂုဏ်ယူလွှင့်ရပါတယ်အမေရိကန်ရဲ့ပညာရေးစနစ်အမေရိကန်နိုင်ငံကမူလာတန်းအလဲတန်းအထက်တန်းစနစ်တွေနောက်အမေရိကန်တက္ကသိုလ်ကြီးတွေရဲ့အကြောင်းပြီးတော့တက္ကသိုလ်တွေမှာပညာလာသင်ကျင်လို့ရှိရင်ဘလူးဆူရာတွေမြန်မာပြည်ကရွှေပြောင်းနေထိုင်နေကြတဲ့အမေရိကန်တလွှားကရုံးရင်ကန်ရင်အောင်မြင်နေကြသူတွေရဲ့အကြောင်းမနစ်ကအသက်ဆုံးသွားတဲ့မက်ဆီစီတို့လိုမျိုးရက်တရင်မှာတာဝန်ထမ်းဆောင်မဲ့ချင်းအမျိုးသမီးတွေလိုအကြောင်းလေးတွေလွှင့်နေပြီးမဲ့အမေရိကန်တခွင်အစည်းအဝေးမှာအမေရိကန်ဗဟုသုတတွေသာမကပို့ပြီးတော့ထုတ်လွှင့်ပေးဖို့ကြောင်းလည်းပြောပြပါအောင်မြန်မာပြည်ကြီးလည်းအေးချမ်းပါစေစစ်ပွဲတွေလည်းငြိမ်းပါစေစစ်ကြောင်ထွက်ပြေးတင်းရှောင်နေရတဲ့တိုင်းဒေသကြီးကိုမောင်နှမတွေလူခွင့်ချူပေါက်ခံနေရတဲ့ရိန်ဂျာမျိုးနွယ်စုတွေအားလုံးလည်းအေးချမ်းကြပါစေလို့ဆုတောင်းပါတယ်ဗျာ
ဟုတ်ကဲ့ပါအဓိကကတော့ကဘာကြီးအေးချမ်းပါစေမြန်မာနိုင်ငံမှာလည်းစစ်ပွဲတွေငြိမ်းပါစေစစ်ကြောင်ထွက်ပြေးတင်းရှောင်နေရတဲ့တိုင်းဒေသကြီးကိုမောင်နှမတွေရောလူခွင့်ရေးချိုးဖောက်ခံနေရတဲ့ရိုဟင်ဂျာမျိုးနွယ်စုတွေအားလုံးမှာအေးချမ်းကြပါစေဆိုလို့ဒီဆူတောင်းလေးကဒီစာရဲ့အနှစ်သာရပဲဖြစ်ပါရဲ့နော်ကိုစောဖို့ကွာဆူတောင်းသလိုပဲကဘာကြီးငြိမ်းချမ်းပါစေလို့ဆူတောင်းနေမိပါတယ်ရှင်မနက်ခင်းမှာဖြစ်ပွားနေတဲ့နိုင်ငံရေးအခြေအနေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီး VOE ကသတင်းတွေထုတ်လွှင့်တင်ဆက်ပေးနေတာကိုသရရှင်တွေဒီသတင်းတွေကိုနားဆင်ပြီးတော့သူတို့ရဲ့ထင်မြင်ယူဆချက်ရေးလာကြတဲ့မှတ်ချက်လေးတွေကိုလည်းဝေမျှပေးကြပါမယ်နော်။ထိုင်းနိုင်ငံကိုမြန်မာရေးလုတ်သားတဲ့တရားဝင်စပို့ပါပြီ။ဆိုတဲ့သတင်းကိုတော့မအေးမှာကထိုင်းနိုင်ငံကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ကျမတို့ပြီးခဲ့တဲ့သတင်းပတ်တွင်မှာပဲထုတ်လွှင့်ပေးခဲ့ပါတယ်။ဒါကိုကိုရုပ်စိုးဆိုတဲ့သရရှင်က
မွေးလေကအခုအသက်ရောက်တဲ့45နှစ်ကျော်ထိတို့နိုင်ငံသားတွေပြည်ပလောက်ကင်ကိုအားကိုးနေရတော့မှလားဘယ်တော့မှကိုယ့်ရေကိုမြေမှာအလောက်ကင်တွေပေါ်ပေါ်များများဖန်တီးပေးနိုင်မလဲ
မြန်မာနိုင်ငံမှာအလောက်ကင်ပေါ်ပေါ်များများမရှိလို့နိုင်ငံသားထွက်ရတာပါဆိုပြီးတော့ဒီကိုရုပ်စိုးကပြောလာသလို Brown Skin Ace Lion ဆိုတဲ့သောရရှင်ကလည်
းပို့တော့ပို့ပြီးတော့ပြစ်မထားပါနဲ့အောင်နှစ်ဖက်စလုံးကအဆူရတွေကိုပြောပါတယ်အလုသမားတွေကလည်းစူးစမ်းပြီးတော့ကျမကြီးနဲ့ရန်အန်ဒီရဲ့ဘေးအန်ဒီရဲ့ဂရုစိုက်ကြပါကျမချမ်းသာကြပါစေ
အလုတ်သွားလို့တဲ့သူတွေအားလုံးအထူးကြူးဆိုင်ကြပါဆိုတော့မှားလာပါတယ်။လှိုင်မင်းဆိုတဲ့သောရရှင်ကတော့
အတန်တန်တားပါတယ်။အန်ဒီရများပြီးပင်မန်းကြမ်းတမ်းလုံးပါတယ်။ဒီနေ့ဘတ်လေးရနှုံးလောက်နဲ့ရေထဲဆင်းပြီးမလုတ်စေချင်ပါဘူး
။ဟုတ်ကဲ့ပါ။သူကတော့ဘဝတွေပင်မန်းကြမ်းတမ်းလုံးလို့မသွားစေချင်ပါလို့ရေးလာပါတယ်။ဒီမှာတိုင်းသမားလေးဆိုတဲ့သောရရှင်မေးလာတာကသွားချင်လို့ဘလို့ဆက်သွယ်ရမလဲသိရင်ပြောပြကြပါတဲ့။ဟုတ်ကဲ့ပါသူကဒီသတင်းကိုတွေ့ပြီးတော့သူကိုယ်တိုင်အဲ့လိုမျိုးသွားပြီးတော့အလုပ်လုပ်ချင်တာပါဒါကိုတုံ့ပြန်လာတဲ့သောရရှင်နေရှိပါတယ်တိုင်းသမားလေးရေးပြီးတော့မေးလာတာကိုတုံ့ပြန်လာတဲ့သောရရှင်တန်းဝေဖြူကကျန်တဲ့အလုပ်ပဲရှာလုပ်ပါလေသမားဆိုတာအရှည်တန်းထွက်တဲ့စစ်သားထက်တောင်မှအနေဆင်းရပါတယ်ညီတဲ့ကိုကိုလွင်ဆိုတဲ့သောရရှင်ကလည်းဟုတ်ပါတယ်ကိုတန်းဝေဖြူမသိသေးလို့သွားချင်နေတာတကယ်ပင်မပါလေငါတော့ဈေးငိမ့်၅သိန်းပေးလဲမလုပ်ဘူးတဲ့ဟုတ်ကဲ့ပါသူတို့ကမသွားပါနဲ့ဆိုပြီးတော့တားလာတာပါဒါကိုတိုင်းသမားလေးကပြန်ပြီးတော့တုံ့ပြန်လာပါတယ်သူတို့အခြေချပြောနေကြတာတွေစိတ်ဝင်စားစရာကောင်းလို့ညဝေပေးလိုက်ပါတယ်နော်သူကကိုတန်းဝေဖြူအခုပြောတာနားလဲပါတယ်ရန်ကုန်မြို့ကလည်းအလုတ်ကန်အရန်ရှားပါလာလို့ကျွန်တော်သွားရတာပါလို့ရေးလာတာပါဒီသတင်းနဲ့တဆက်သေးပဲမလေးရှားနိုင်ငံတောင်ပိုင်းမှာဒီအဲ့ဒီမလေးရှားမှာသွားပြီးတော့ရွှေ့ပြောင်းအလုတ်လုပ်နေကြတဲ့မြန်မာနိုင်ငံသားတွေဖမ်းခံရတဲ့သတင်းအောက်မှာသောရရှင်နေမှတ်ချက်ရေးလာကြတာတွေကိုတဆက်သေးဖော်ပြပေးကြပါတယ်ပြည်ကတဲ့ရပိုင်းအတွင်းမှာပဲမလေးရှားနိုင်ငံကွာလာလမ်ပေါ်မြို့တော်နဲ့ကဲ့ရဲ့စီလံကောင်းပြည်နယ်ထဲမှာအထူးစစ်စင်ရေးနဲ့ဖမ်းဆီးခဲ့တော့နိုင်ငံသားသားအလုံးပေါင်း900ကျော်ထဲမှာတော့ဗမာတွေ40ထက်မနည်းဖမ်းဆီးခံခဲ့ရပါတယ်ဆိုတဲ့သတင်းဖြစ်ပါတယ်ဒီမှာရဲရင်ဆိုတဲ့သောရရှင်ကတိုင်းတစ်ပါးကိုအထင်ကြီးကိုယ်နိုင်ငံကိုတစ္ဆာမရှိတဲ့သူတွေကိုမှတ်လောက်အောင်ဆုံးမလိုက်ပါမလေးရှားရေးတဲ့ဟုတ်ကဲ့ဖမ်းခံရတာတော့နည်းသေးတယ်လို့ဒီသောရရှင်ပြောလာတဲ့အချိန်မှာချိုချိုဆိုတဲ့သောရရှင်ကတော့ဘလို့ပြောလိုက်တာလဲကိုချင်းစာပါဘသူကမှသူများနိုင်ငံကိုမသွားခြင်းမှာမြန်မာနိုင်ငံမှာရတဲ့ပတ်စံနဲ့မလောက်လို့သွားကြရတာပေါ့တဲ့စိန်ဝင်းဆိုတဲ့သောရရှင်ကတော့
ဒိုးနိုင်ငံကိုစီးပွားရေးအင်အားကြီးနိုင်ငံဖြစ်အောင်စူးစမ်းမယ်ဆိုရင်အခုလိုပြဿနာမျိုးဖြစ်เสียအကြောင်းမရှိပါဘူးဒီတော့ဒိုးနိုင်ငံစီးပွားရေးကိုတိုးတက်ပြောင်းလဲအောင်ဖန်တီးနိုင်မယ်လီကွန်ယူလိုခေါင်းဆောင်မျိုးအမှန်တကယ်လိုအပ်နေပါပြီ
ဟုတ်ကဲ့ပါနိုင်ငံမှာစီးပွားရေးကောင်းဖို့အတွက်အလုပ်ကံတွေပေါများဖို့အတွက်အားလုံးကအထူးမျှော်လင့်နေကြတာဖြစ်ပါတယ်နော်တနေ့ကျမတို့ VOE ကထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍတွေထဲမှာတဘာဝဝင်းချင်းထိမ့်သိမ့်ရင်းနဲ့ပတ်သက်ပြီးတော့အပတ်စဉ်တိုင်းအပိုင်းလိုက်ထုတ်လွှင့်ပေးနေတာဒေါခင်မျိုးသက်သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ပြီးရေးလာကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုဝေမျှပေးကြပါတယ်မြန်မာနိုင်ငံရဲ့ရေးကြီးမှုအနေအထားကိုကာကွယ်နိုင်ဖို့အတွက်တဘာဝပတ်ဝန်းကျင်ထိမ့်သိမ့်ဖို့ထိမ့်သိမ့်ရင်းအင်ဂျင်နီယာနဲ့ဆက်သွယ်မေးမြန်းထားပြီးတော့လုံဆောင်တဲ့အချက်တွေကိုတင်ဆက်ပေးနေတာဖြစ်ပါတယ်ရ Runfo River မြစ်ချောင်းတွေအတွက်နေရာပေးဖို့ဆိုပြီးတော့တင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုသောရရှင်ကုကူနိုင်တုံ့ပြန်ရေးသားလာတာမှာတော့
မြစ်တွေကောရတဲ့အကြောင်းရင်းကိုစဉ်းစားဖို့လိုမယ်ထင်ပါတယ်အကြောင်းရင်းကတော့တစ်တောတစ်ပင်တွေပြုံးတီးပြီးတော့မြေသားကိုထိမ့်မထားနိုင်ရင်အချိန်ကြာလာတဲ့အမျှမြစ်ချောင်းတွေတိမ်ကောသွားရပါတယ်ဒီတော့မြစ်တွေကိုတူးဖော်ဖို့ကနောက်တစ်ပင်တစ်တောတွေကိုအမြန်ဆုံးဖြစ်ထွန်းအောင်အစိုးရကိုယ်တိုင်ကြက်စုပင်တွေစိုက်ခဲ့သလိုစီမံကိန်းစီမံချက်တွေချပြီးတော့ဆောင်ရွက်သင့်ပါပြီစီမံကိန်းနဲ့ပတ်သက်တဲ့ဝန်ကြီးတွေခန့်အပ်ပြီးတစ်ပင်များအောင်မြင်ဖြစ်ထွန်းသည့်အထိဆောင်ရွက်ရပါမယ်ပြီးမှမြေကြောင်းတူးပေါ်ရှင်းလင်းရေးတွေကိုဆက်ပြီးဆောင်ရွက်သင့်တယ်လို့ကျွန်တော်ထင်မြင်ယူဆချက်ကိုအကြံပြုပါရစေ
တစ်တော်မပြုံးတည်ရေးကိုအရင်ဆောင်ရွက်ပြီးတော့မှမြေကြောင်းတူးပေါ်ရှင်းလင်းရေးကိုဆက်ပြီးတော့ဆောင်ရွက်သင့်တယ်လို့ကိုကိုနိုင်ကသူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာပါတယ်ဒီမှာအလင်းရောင်ဆိုတဲ့သောရရှင်ကတော့
ARR မြကြီးကိုစိတ်ကြိုက်ဖြစ်စီနေကြပါရယ်အွန်လိုင်းတရက်တရားထိုးပါမယ်တဲ့အပိုလုတ်တွေမလုတ်စေချင်ပါမိချောင်းရဲ့ပြေနဝရတိတရားရှိနေပါပြီဘာအတွက်အွန်လိုင်းတရက်တရားထိုးမှလဲစဉ်းစားလို့မရပါဘူးနိုင်ငံတော်အစိုးရအနေနဲ့တရားလေးလာပြီးမှအကောင့်ထဲဖော်သင့်ပါရယ်ခင်ဗျာ
ကဲပါဒီသောရရှင်ကလည်းနိုင်ငံတော်အစိုးရတရားလေးလာပြီးတော့မှအကောင့်ထဲဖော်ပါလို့တိုက်တွန်းအကြံပြုလာပါရယ်ရှင်ကျမတို့ VOA အစီအစဉ်ကနောက်ထပ်ထုတ်လွှင့်ပေးတဲ့ဒီဂျပန်နိုင်ငံနဲ့ပတ်သက်တဲ့သတင်းလေးတစ်ခုကိုကြည့်ရှုပြီးတော့ရေးလာတဲ့သောရရှင်ရဲ့တုံ့ပြန်စာလေးကိုဝေမျှပေးကြပါတယ်သူကတော့ဒီမြန်မာနိုင်ငံနဲ့ဂျပန်နိုင်ငံကွာခြားပုံကိုအဓိကသူလိုအပ်တယ်လို့ထင်တဲ့အချက်ကိုမိမောင်းထိုးပြီးတော့ဒီထောက်ပြလာတာဖြစ်ပါတယ်ဒီသောရရှင်အောင်မြတ်ထောက်ပြလာတာဖြစ်ပါတယ်ရှင်သူကဂျပန်နိုင်ငံကနေပြီးတော့အထူးပြခန်းတစ်ခုဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာတွားပြီးတော့ဖွင့်လှစ်တဲ့အစီအစဉ်ကိုကြည့်ရှုပြီးတော့ဒီဂျပန်ကိုလေးစားပါတယ်ဆိုပြီးတော့ရေးလာတာပါသူဘာကြောင့်ဂျပန်ကိုလေးစားရလဲမြန်မာနိုင်ငံနေနဲ့လည်းဒီဂျပန်နီးလန်းကိုဘာကြောင့်အတူယူရတယ်လဲဆိုတာကိုသူရဲ့ထင်မြင်ယူဆချက်ကိုရေးလာပါတယ
်ဂျပန်ကိုလေးစားပါတယ်သူဘာသာစကားပဲလူသုံးများတယ်။နိုင်ငံခြားနဲ့ဆက်ဆံတဲ့လူကြီးပိုင်းလောက်ပဲတခြားဘာသာစကားကိုအသုံးပြုကြတယ်။ပညာရှင်တိုင်းကတခြားဘာသာစကားတွေကိုသူတို့လူမျိုးနားလည်သဘောပေါက်အောင်လို့ဂျပန်လိုပြန်ရှင်းပြတယ်။ကျွန်တော်တို့နိုင်ငံကပြည်ပကသွင်းကုန်မှန်သမျှဗမာစာပြန်မထားဘူး။အညွန့်ထဲမှာတော့အင်္ဂလိပ်တရုတ်ယူရီးယားစာတွေပဲပါတယ်။အဲ့တော့ဘယ်ပစ္စည်းရဲ့စွမ်းအင်ကဘလို့ဆိုတာဗမာလူများစုကနားမလည်ကြဘူး။အဲ့တော့သူများနိုင်ငံလိုမျိုးအသွေးခေါ်သစ်တွေသိပ္ပံနဲ့နည်းပညာတွေရှာဖွေဖို့နေနေမိမိဝယ်ယူသုံးဆွဲတဲ့ပစ္စည်းတစ်ခုရဲ့အရေးအသွေးနဲ့အသုံးပြုတဲ့ပုံတော်မှနားမလည်တဲ့ဘဝပြိပသွင်းကုန်မှန်သမျှအညွှန်းလေးဗမာစာအသုံးပြုဖို့ထည့်တင်တယ်လို့ဤပညာမှန်သမျှဗမာလိုရှင်းပြဖို့တင့်ပါတယ်နိုင်ငံတော်အနေနဲ့ဗမာလိုအညွှန်းရိုက်ဖို့ခက်ခဲနေတာလားဒါမှမဟုတ်သူတို့ဘာသာစကားကိုဗမာလိုပြန်ဆိုဖို့စကလုံးအတိတ်ပဲရှားပါးနေလို့လားမသိကမ္ဘာကြီးကိုလေ့လာဖို့အတွက်အင်္ဂလိပ်စကားသင်ယူမှလေ့လာနိုင်မယ်ဆိုရင်ဗမာနိုင်ငံမှာရုံးသုံးစကားအင်္ဂလိပ်လိုပြတန်းလိုက်ပါအကြောင်းအရာတစ်ခုကိုတေချာလေ့လာနားလည်ဖို့ပညာရှင်တွေများများဘာသာပြန်ပြီးနိုင်ရမယ်အခုဆိုရင်ဖုန်းနေတော်မှကင်တော့ကင်တယ်တစိမ့်ပဲကြည်ဝဲတယ်အသုံးပြုပုံနားမလဲတော့အပြည့်အဝမသုံးတတ်ဘူးနိုင်ငံသားတွေရဲ့ပတ်စံတွေပေးဝယ်ယူသုံးဆွဲရတယ်ဂျပန်နိုင်ငံကအားလုံးသူတို့လူမျိုးတွေနားလဲလွယ်အောင်လို့သူတို့စာပစ္စည်းတိုင်းမှာထည့်တယ်လေးစားဖို့ကောင်းပါလေ
ဟုတ်ကဲ့ပါဒါကတော့ဂျပန်နိုင်ငံကိုအတူယူပြီးမြန်မာနိုင်ငံအနေနဲ့လည်းဒီမြန်မာဘာသာစကားကိုအထူးတန်ဖိုးထားလေးစားဖို့ဆိုပြီးတော့သူကသရရှင်အောင်မြင်နှိုင်းရှင်ပြီးသူ့ရဲ့ထင်မြင်ယူဆချက်ကိုပြောလာတာဖြစ်ပါတယ်ရှင်ဒီတစ်ပတ်တော့သရရှင်ရဲ့ပေးစာတွေကိုဒီမှာရက်ချင်ပါတယ်ရှင်မြန်မာတချစ်တော်ရရှင်တွေအတွက်မြန်မာတချင်းလေးတစ်ပုဒ်နဲ့မေတ္တာတည်းလဲဆောင်ပေးအောင်မှာဖြစ်ပါတယ်နော်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မေတ္တာတည်းလဲဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ကျွန်တော် VOA တိချစ်တော်ရရှင်နေနဲ့တေးတောင်းတဲ့တော်ရရှင်တွေအတွက်မြမတချင်းလေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်။မေဒီမိုဆိုတဲ့တော်ရရှင်ကတော့ Facebook မှာလာပြီးတော့ကမ္ဘာမှာရှိတဲ့တက်ရှိအားလုံးနဲ့မြန်မာနိုင်ငံတွင်းမှာနေထိုင်ကြတဲ့သူတွေချစ်ခင်ရင်းနှီးစွာနဲ့ငြိမ်းချမ်းခြင်းနဲ့အတူလက်တွဲပြီးတော့ပြည်အောင်စုကြီးတည်တံ့ပါစေလို့ဖျားသခင်ထံဆုတောင်းရင်းနဲ့မေတ္တာတေးလက်ဆောင်လေးတစ်ပုဒ်ပါခြင်းပါတယ်တဲ့။ ဟုတ်ကဲ့ပါဒီတစ်ပတ်တော့ပူပူနဲ့စီသူမင်းတည်ဆူထားတဲ့ချစ်ဖူးကဲသမားဆိုတဲ့တချင်လေးနဲ့ဖြောပြေးပေးကြပါရစေနားဆင်ခံစားကြပါဦး提出他的ချစ်ဖူးကဲသမားဆိုတဲ့တချင်ကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
။တင်းနာကိုနေတနေ့နေ့တော့မေးနိုင်မှာပါ
那著也မြန်မာပြည်မပေးစာများကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုဆက်ပြီးအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ရပါမယ်။ကိုငင်းညင်းနဲ့မိတ်အတန်စင်တို့အစီအစဉ်တင်ဆက်ပေးထားပါရဲ့ရှင
်။ Ecuador နိုင်ငံ Andes တောင်တန်းတွေပေါ်ကရွာလေးရွာနာမှာတော့စောင်းကုန်းတွေကထူးထူးခြားခြားကိုယ့်ဘာသာကိုလာပြတ်သိဆိုနေကြပါတယ်။ Upland Sand Piper လို့ခေါ်တဲ့စောင်းကုန်းတွေဟာဩဇိုကိုချီရေကန်နာမှာနှစ်စဉ်ရာပေါင်းများစွာလာပြီးတော့တည်ဆုံနေကြတာဖြစ်ပြီးတော့ငှက်လေလာတဲ့ပညာရှင်တွေကအံ့အားသင့်နေကြပါတယ်။ဒီနေရာလေးဟာပင်လယ်ရေမျက်နှာပြင်အထက်3500မီတာအမြင့်မှာရှိကြတာဖြစ်ပြီးတော့ဒေသခံတွေကတော့တည်ဆုံသွားတဲ့ငှက်တွေကိုအခမ်းအနားနဲ့စားသောက်ကြပါတယ်။ဒေသခံတွေရဲ့အမြင်မှာတော့ငှက်တွေကဒီရေကန်ကြီးမှာလာပြီးတော့စည်းကြတာလို့ယုံကြည်ကြပါတယ်။ပညာရှင်တွေကတော့အမေရိကန်ပြည်အောင်စုအလာစကာကနေပြီးတော့တောင်ပိုင်းအာဂျင်တီးနားပါရာဂွေးနဲ့ချီလီနိုင်ငံတွေကိုပြောင်းရွှေ့ပြန်တက်လာတဲ့ငှက်တွေဟာညဘက်မှာပြန်တက်တဲ့အတွက်လမ်းမပြီးတော့ရေကန်ထဲကရေအေးနဲ့ထိမိပြီးရှော့ဖြစ်ပြီးတော့သေဆုံးသွားတာဆိုပြီးတော့သုံးသပ်ကြပါတယ်။ဒါပေမဲ့လည်းတိကျရေရတဲ့အဖြစ်မျိုးပေးနိုင်တာတော့မဟုတ်ပါဘူး။အခုလိုဖြစ်ပျက်တွေနဲ့ဒေသခံတွေရဲ့ရိုးရာအခမ်းအနားတွေကြောင့်ကဘာလှည့်ခီးသွားတွေကလည်းလာရောက်လဲပတ်တာများသလိုAndes တောင်ထိပ်ဖြားတွေမှာရှိတဲ့အခုလိုငှက်တွေတည်ဆုံးရတာကတော့အဖြေရှာမရတဲ့ကိစ္စတစ်ခုအဖြစ်ရှိနေအောင်ပါပဲဖြစ်ပါရဲ့ရှင
်။ဟေးကမ္ဘာပထမဦးဆုံးကိုဗတာကိုဥမာကြီးကိုစအိုကတစ်ဆင့်ဖြည့်နိုင်တဲ့ဆက်ကိုလိုနိုစကိုပီလုပ်တဲ့ဆက်ကိုတီထွင်တဲ့ဂျပန်ဆေးသိပ်ပံပညာရှင်က Ig Nobel ဆုကိုရသွားပါတယ်။ Nobel ဆုရဲ့ဆန့်ကျင်ဘက် Ig Nobel ဆုကို Akira Horiichi ကသူ့ရဲ့တီထွင်မှုကြောင့်ရသွားတာဖြစ်ပြီးပြီးခဲ့တဲ့တောက်ကြနေ့ကဂျပန်နိုင်ငံတိုကျိုမြို့မှာပြသတဲ့ဆန်းဆန်းပြပြတီထွင်မှုပြပွဲမှာပေးအပ်ခဲ့တာပါဒီစုဟာလူတွေကိုအရင်ရီမောစေပြီးမှစဉ်းစားစေတဲ့တီထွင်မှုတွေကိုပေးတာဖြစ်ပြီးတော့မဖြစ်နိုင်တဲ့သုတေသနများလို့နာမည်ပေးထားတဲ့တယောဇာသိပ်ပံဂျာနယ်ကစီစဉ်တာဖြစ်ပါတယ်အမျိုးသားကင်ဆာစင်တာရဲ့အဆိုအရဂျပန်နိုင်ငံမှာဦးမကြီးကင်ဆာခံစားနေရတဲ့အရေးအတွက်တိုးလာနေတာဖြစ်ပြီးအူမာကြီးကင်ဆာအတွက်စအိုရဲကိုပိုက်ထည့်ပြီးစမ်းကြည့်ရတာဖြစ်တဲ့အတွက်လူတော်တော်များများကဆေးရုံတွေမှာမစမ်းသက်ချင်ကြတာကြောင့်အခုလိုကိုဗတာကိုထိုင်ပြီးစမ်းသက်နိုင်တဲ့ဆက်ကိုတီထွင်ခဲ့ရတာပါလို့ဟိုချီကပြောပါတယ်။အခုလိုထူးထူးဆန်းဆန်းတီထွင်မှုတွေကြောင့်ဂျပန်နိုင်ငံကပညာရှင်တွေဟာ အစ်နိုဘယ်ဆုကို12နှစ်ဇက်တိုက်ချီးမြှင့်ခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ
။ရုရှားနိုင်ငံရာကက်တဗင်ဘတ်မျိုးကယင်းများယောက်ကတော့ချီဟောဗနိုင်းတပ်ပြားတွေကိုနိုင်အဖြစ်ပုံစံပြောင်းသုံးထားပါတယ်။ Pavel Pulkin နဲ့ဇနီးဖြစ်သူ Senia Pulkina တို့ကသူတို့လျောက်ဟာဆိုဗီယက်ပြည်အောင်စုခေတ်ကတန်းပေါင်းများစွာထုတ်ခဲ့တဲ့ဓာတ်ပြားတွေကိုဝယ်ယူသူတို့အကျိုက်နူးပညာရှင်တွေရဲ့ပုံစံမျိုးထွင်းပြီးတော့အနာရီအဖြစ်ဖန်တီးထားပါ Cube Company နာမည်နဲ့ဓာတ်ပြားဒီဇိုင်းပုံစံပေါင်း900ကျော်အစင်းနဲ့ဖန်တီးထားပြီးတော့ဓာတ်ပြားတစ်ပြားကို24ဒေါ်လာလောက်နဲ့ရောင်းချတာပါဝယ်ယူသူတွေအနေနဲ့ကြိုတင်ဖန်တီးထားတဲ့ဒီဇိုင်းနာရီတွေကိုမကြိုက်ဘူးဆိုရင်တော့ကိုကြိုက်တဲ့အနူးပညာရှင်ပုံစံမျိုးလှုပ်ခိုင်းလို့ရပါတယ်ဆိုဗီယက်ခေတ်ကမူရင်းဓာတ်ပြားထုတ်လုပ်တဲ့ကုမ္ပဏီရဲ့အမှတ်တံဆိပ်ကိုနိုင်ရီးအနောက်ဘက်မှာမြင်သာအောင်နေရာချန်ထားပေးပါတယ်။သူတို့ခုလိုစီးပွားရေးကိုလုပ်နေတာတစ်နှစ်လောက်ရှိပြီဖြစ်ပြီးတော့ဒီပေပတ်လည်ရှိတဲ့ဗန်နောင်းပြားတွေကိုနိုင်ရီးလုပ်ဖို့အတွက်တင့်တော်တဲ့ပစ္စည်းဖြစ်တယ်ဆိုပြီးတော့ပြောဆိုထားပါတယ်ရှင
်။ကိုငိမ့်ညာနဲ့မိုက်တန်စင်တို့စီစဉ်တင်ဆက်ပေးခဲ့တာပါ။အခုတော့အင်ဂါညဒိုင်းရိုက်လေးလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစေရှင
်မြန်မာနိုင်ငံကချင်ပြည်နယ်ရှမ်းပြည်နယ်ရခိုင်မြောက်ပိုင်းကလူခွင့်ချူဖောက်မှုတွေကိုနိုင်ငံတကာကနေပြီးတော့ဥပဒေကြောင်းအရအရေးယူကင်တွင်နိုင်မှုတက်သေးမှတ်တမ်းပြုစုရေးအဖွဲ့ဖွဲ့ရေးကုလသမဂ္ဂလူမျိုးရေးကောင်စီကနေပြီးတော့ဆုံးဖြတ်ခဲ့ပါပြီဒီဖွဲ့စည်းမယ်ဆိုတဲ့ဒီဖွဲ့ဟာဘလောက်ထိအတိမ်နဲ့ရှိလဲလူခွေကောင်စီရဲ့ဒီခြေလှမ်းဟာမြန်မာနိုင်ငံပေါ်ဘလောက်ထိထိထိရောက်ကန့်တွင်နိုင်မလဲဆိုတာကိုတော့လာမယ့်အင်ကာနီညပိုင်းတဲလီလိုက်အစီအစဉ်မှာဆွေးနွေးမှာပါပေါဝင်ဆွေးနွေးလို့ရတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင် VOE ရဲ့တဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အဖြေတိခါမှာခင်ဗျကိုယ့်ရဲ့မိကွန်ကိုယ့်ရဲ့ယူဆချက်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ VOE ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ် VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။အင်္ဂါညဒိုင်လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါရရှင်။အခုတော့ကြံနေသေးတဲ့အချိန်တွင်းမှာသတင်းချင်းချုပ်ကိုကိုသားညွန့်ဦးကပြောပြပေးပါအောင်ရှင်။
အင်ဒိုနီးရှားနိုင်ငံမှာငလျင်နဲ့နောက်ဆက်တွဲဆူနာမီလှိုင်းဒဏ်ခံခဲ့ရတဲ့နေရာတွေထဲကတစ်ခုဖြစ်တဲ့ပါလူမြို့ကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတင်းဦးနေနေမှာရောက်ရှိပြီးတော့ပျက်စီးတွေကိုကိုယ်တိုင်လေ့လာကြည့်ရှုပါရတယ်။အဲဒီမှာကဲဆဲကူညီတာဝန်ယူလှုပ်လှုပ်နေကြတဲ့တပ်ဖွဲ့ဝင်တွေကိုတွေ့ဆုံပြီးတော့နေရောညပါအလုပ်လုပ်နိုင်ရေးအတွက်သူတို့စင်သင့်ပြင်ထားကြဖို့ဆိုပြီးတော့မှာကြခဲ့ပါရတယ်။အခုတင်းဦးနေနေထိစင်းရဆိုရင်တော့ငလျင်ရောဆူနာမီကြောင့်သေဆုံးသူဟာ132ဦးရှိခဲ့ပြီးတော့ဒဏ်ရာသူဟာလည်း900ကျော်ရှိနေပြီဖြစ်ပါတယ်။ဂျပန်နိုင်ငံရဲ့ပင်မကျွန်းကြီးဖြစ်တဲ့ဟိုရှူးကျွန်းကိုဥတီတိုက်ခိုက်လာတဲ့အင်အားပြင်းတိုင်ဖုန်းမုန်တိုင်းကြောင့်မလို့လေယာဉ်ခီးစင်တွေနဲ့ရထားခီးစင်တွေဖျက်သိမ်းခဲ့ရတယ်လို့ပဲလက်စစ်မီပြတ်တောက်မှုတွေလည်းရင်ဆိုင်နေရပါတယ်။ဒါအပြင်ပြီးခဲ့တဲ့လတုန်းကမုန်တိုင်းရဲ့ဒဏ်ခံခဲ့ရပြီးတော့အခုမှခါမှပြန်လဲထူထောင်ရေးလုပ်နေကြတဲ့နေရာတွေကလူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရပါတယ်။ပြီးခဲ့တဲ့လကဖြစ်ခဲ့တဲ့တိုင်ဖုန်းမုန်တိုင်းအတွင်းအကြီးအကျယ်ယူလွှမ်းမှုတာကိုခံရတဲ့အိုဆာကာမြို့ကကန်ဆိုင်နိုင်ငံတကာလေဆိပ်ရဲ့လေယာဉ်ပြေးလမ်းကိုတနည်းအနေနဲ့မနက်7တိုင်ကနေပြီးတော့တနည်းအနေနဲ့6နိုင်အထိပိတ်သွားမှာဖြစ်တယ်လို့လည်းသိရပါတယ်။တရားရုံးချုပ်တရားသူကြီးဖြစ်တဲ့အဆိုပြုခံထားတဲ့တရားသူကြီး Brett Kavanaugh အပေါ်ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးမှုလုပ်နေပေမဲ့သူ့ပေါ်မှာသမ္မတ Donald Trump ရဲ့ထောက်ခံမှုကတော့ရှိနေတော့မှာပဲ။နောက်ဆုံးအားလုံးပြပြလေလေနဲ့အဆုံးသတ်သွားလိမ့်မယ်လို့သမ္မတ Donald Trump ကပြောပါတယ်။ West Virginia မှာလုပ်မဲ့လူလူစုဝေးပွဲတစ်ခုကိုမသွားခင်စနေနေ့နေ့လယ်ပိုင်းကအင်ပီရိုရဲ့တောင်ဘက်မြခင်ပြည်မှာသမ္မတ Trump ကသတင်းတောက်တွေနဲ့တွေ့ဆုံစကားပြောချိန်မှာအခုလိုသူ့ရဲ့မျှော်လင့်ချက်ကိုပြောတာပါ။ FBI ပြောစုထောက်လှမ်းရေးဘီရိုကတရားသူကြီးကFBI ပြောင်းစုထောက်လှမ်းရေးဘီရိုကနေပြီးတော့တရားသူကြီးကက်ဗနော့ရှာလေမန်းဆိုင်ရာစော်ကားမှုလုပ်တယ်ဆိုတဲ့ဆွဆွဲထားတဲ့အမျိုးသမီးတွေအပါအဝင်အားလုံးကိုတွေ့ဆုံမေးမြန်းနေပြီလို့သမ္မတ Trump ကပြောပါတယ်။မက်ဆီဒိုနီးယားနိုင်ငံမှာတော့ဒီသူ့ရဲ့နိုင်ငံရဲ့အမည်ကိုပြောင်းသင့်မသင့်လူ့ဆန္ဒခံယူပွဲအခုတင်းဦးနေနေမှာပြုလုပ်နေပါတယ်။အိနီချင်းဂရိစ်နိုင်ငံနဲ့ဆယ်စုနှစ်နဲ့ချီအငင်းပွားမှုကိုအဆုံးသတ်ဖို့အတွက်နိုင်ငံရဲ့အမည်ကိုမြောက်ပိုင်းမက်ဆီဒိုနီးယားဖြစ်အမည်ပြောင်းဖို့အတွက်ဆန္ဒခံယူပွဲလုပ်တာပါ။ဒါဟာမက်ဆီဒိုနီးယားနိုင်ငံကို NATO မြောက်အတလန်တိတ်စာချုပ်အဖွဲ့ဝင်နဲ့ဥရောပသမဂ္ဂနိုင်ငံများအဖွဲ့ဝင်နိုင်ငံဖြစ်စေဖို့အတွက်လမ်းပွင့်သွားစီပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုသားညွန်ကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့မီခေးဒူပင်စကီဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ25 32 51တို့ကနေအတန်လွင့်ပေးခဲ့တာပါ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မများသစင်အောင်ပါ။
This program has come to you from the Voice of America, Washington.